Welcome to the Voice of America in Burmese.
ကျမရှင်လာကြပါစေ view America တမ်းမြာပိုင်းရဲ့2019ခုမေလ8ရက်ပို့ခုနေ့မနက်ခင်းတန်လွင့်စီစဉ်နေကိုမြို့တော် Washington DC ကနေပြီးတော့ line to meter 3240 48အပြင် view ရဲ့ Facebook စာမျက်နှာကလည်းဇက်ရိုက်ထုတ်လွှင့်နေတာပါကျွန်တော်ကြော်လွန်မှာခုနေ့ပိုင်းစီစဉ်တွေကိုတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုမတ်တန်ကြီးထိုင်နေတဲ့သူကြီးညာပေးပါပါ16လကြာအချင်းချာခန့်ရတဲ့ Writers သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ညောက်ကိုအင်ကန်နေကသမရရဲ့လူငင်းချမ်းသာခွင့်နဲ့ပြန်ပြီးလွတ်မြောက်လာပါပြီ Venezuela နိုင်ငံရဲ့ထောက်လိုင်းအကြီးကဲအမောမှာချမှတ်ထားတဲ့ American ရဲ့အရေးယူတန်ခတ်မှုတွေကိုရုပ်သိမ်းပေးလိုက်ပါပြီကျောက်တန်းကျေးရွာမှာတက်မတော်ဖမ်းဆီးဆစ်ဆင်းမှုခံရစဉ်တွင်တိတ်ဆုံးသွားတဲ့6ဦးတိတ်ဆုံးခဲ့တဲ့အမှုအတွက်မြန်မာအာဏာပိုင်တွေကလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့ Human Rights Watch အဖွဲ့ကပန်ကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုကျော်ဟု
တ်ပါခင်ဗျာရပောင်း900ကျော်အဖမ်းဆီးခံရတဲ့ Righteous သတင်းသမားကိုဝလုံးနဲ့ကိုကျော်စိုးတို့နေ့တုန်းကပြန်ပြီးတော့လွတ်ခဲ့ပါပြီ
Before I begin let me reflect on some welcome news Last fall we made clear to Aung San Suu Kyi of Burma that the arrest and jailing of two journalists was deeply troubling
millions of Americans. Mike Pence ကကိုဝါလုံးနဲ့ကိုကျော်စိုးတို့လွန်မြောက်မှုနဲ့ပတ်သက်ပြီးတော့ကြိုးစိုးတဲ့အကြောင်းပြောသွားခဲ့တာပါ။ဒီကနေ့မနေ့ပိုင်းမှာတော့ Pulitzer ဆုရှင်တွေဖြစ်ကြတဲ့ကိုဝါလုံးတို့ပြန်လွတ်လာတဲ့သတင်းတွေကိုပဲကျွန်တော်တို့ဦးစားပေးပြီးတော့စုံစုံလင်းလင်းတင်ဆက်တော့ဖို့ရှိပါတယ်။အခုလိုမျိုးသတင်းသမားတွေကိုအစိုးရကပြန်လွတ်ပေးလိုက်တာဟာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အခြေအနေကောင်းလာပြီဆိုတဲ့သဘောပြောလို့ရပါမလား။ဒီမီဒီယာတွေကိုမြန်မာစစ်တပ်ကတရားစွဲဆိုမှုတွေအခုတလောပိုများလာနေပတ်သက်ပြီးတော့ဆွေးနွေးထားတဲ့အင်္ဂါညတရက်ဒီတိုင်းစီစဉ်ပြန်လည်တင်ဆက်မှုကိုလည်းသတို့ရှင်များနောက်ပိုင်းမှာနားဆင်ကြအောင်ပါပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်သိန်ထိုက်တို့ပြောကြပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ရွန်ဂျာပြဿနာဆန်ရသတင်းရေးသားမှုတွေကြောင့်အချင်းချာသာခံနေရတဲ့ Righteous သတင်းတောင်ညဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးလိုဟာ16လကြာမေလ9ရက်နေ့ကအင်းစင်ထောင်ကနေပြန်ပြီးလွတ်မြောက်ခဲ့ကြပါပြီ။သူတို့ရဲ့လွတ်မြောက်ရေးအတွက်ကမ္ဘာတစ်လွှားကသတင်းမီဒီယာတွေနဲ့လူခွင့်အဖွဲ့တွေတက်တက်ကြွကြွပြောဆိုလှုံ့ဆော်မှုတွေနဲ့အတူတန်တမန်ကြီးကလှုံ့ဆော်မှုတွေနောက်ပိုင်းအခုလိုပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်။သတင်းတောင်နှုတ်ကနိုင်ငံတော်လှည့်ဝတ်ချက်အုပ်ဘူးဒေကိုချိုးဖောက်မှုနဲ့စတင်ဖမ်းဆီးခံရတဲ့အချိန်ကနေရက်ပေါင်း900ကျော်ကြာမှာသမရဥဝင်းမြင့်အပြစ်ဒဏ်လူငင်းချမ်းသာခွင့်အမိန့်နဲ့ပြန်လွတ်လာတာဖြစ်ပါတယ်။အစိုးရပြောခွင့်ရဦးစောထေကတော့သူတို့နှစ်ဦးရဲ့မိသားစုဝင်တွေကသမရဥဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆူဆန်းစုကြည်စီစာပေးပို့ပြီးကြတဲ့နောက်နိုင်ငံရဲ့ရေရှည်အကျိုးစီးပွားကိုတွေ့ပြီးတော့ခေါင်းဆောင်တွေကပြန်လွှတ်ပေးလိုက်တာဖြစ်ကြောင်းပြောကြားခဲ့ပါတယ်။သူတို့နှစ်ဦးပြန်လည်လွတ်မြောက်လာတာအတွက်ကုလသမဂ္ဂကကြိုဆိုခဲ့တယ်လို့ American ဒုသမရနဲ့တကွမြန်မာနိုင်ငံဆိုင် American သမ္မတကြီးနဲ့ Britain သမ္မတကြီးတို့ကလည်းဝမ်းမြောက်တဲ့အကြောင်းကြိုဆိုကြောင်းကြေညာချက်တွေထုတ်ပြန်ပြောဆိုကြပါတယ်။ဥရောပသမဂ္ဂ EU ရဲ့နိုင်ငံခြားရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာပြောခွင့်ရကလည်းထုတ်ပြန်ချက်တစ်ခုနဲ့ဝမ်းမြောက်ကြောင်းပြောဆိုပြီးတော့မြန်မာနိုင်ငံမှာဒီမိုကရေစီအားပေးထောက်ခံပြီးတဲ့နောက်မြန်မာစစ်အုပ်နဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ပြောပါတယ်။သူတို့ကိုပြန်ပြီးလွှတ်ပေးလိုက်တဲ့ပုံမှာမြန်မာနိုင်ငံလူခွင့်အချင်းချင်းဆန်အထူးဆောင်ကိုင်းမှုမစ္စယန်ဟီလီကကြိုဆိုလိုက်ပြီးသူတို့ရဲ့အလုပ်ကိုလုပ်တဲ့အတွက်ဒီလိုဆိုးရတဲ့အခြေအနေမျိုးတွေမကြုံသင့်ရဘူးလို့ Twitter မှာရေးပါတယ်။အင်ကာနိကပြန်လွှတ်ပေးတဲ့အချိန်မှာအဂျင်ဒါအဂျင်သူ6520ရဲ့မှာနိုင်ငံရေးအဂျင်ဒါလို့သတ်မှတ်ထားသူက20ကျော်ပါဝင်ပါတယ်လူမျိုးစုလက်နက်ကင်အဖွဲ့တွေနဲ့ဆက်ဆက်သူတွေလည်းပါဝင်တာပါ
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုနဲ့ပတ်သက်ပြီးကာလရှည်စုံစမ်းစစ်ဆေးမှုကနေလွှတ်တော်အမတ်တွေအာရုံပြောင်းကြဖို့အချိန်တက်ပြီလို့အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကပြောဆိုလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့သူ့အစိုးရအဖွဲ့အပေါ်စုံစမ်းစစ်ဆေးနိုင်ရေးအောက်လွှတ်တော်ဒီမိုကရက်တစ်ဘက်ကအချိန်အနည်းကြိုးပမ်းနေကြပေမဲ့လို့လည်းအထက်လွှတ်တော်အများစုခေါင်းဆောင်ကအခုလိုပြောဆိုတာဖြစ်ပါတယ်စုံစမ်းစစ်ဆေးမှုကပြီးဆုံးသွားပြီလို့မက်ကော်နဲကအထက်လွှတ်တော်မှာပြောဆိုတာဖြစ်ပါတယ်အနိုင်ရဖို့အတွက်ထရန့်ကရုရှားနဲ့ပူးပေါင်းကြံစည်ခဲ့တာမရှိဘူးဆိုတော့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့ကောက်ချက်အပေါ်မှာရုပ်သံအစီအစဉ်ပညာရှင်တွေနဲ့ဒီမိုကရက်တွေစိတ်တိုင်းမကျဖြစ်နေကြတာလို့လည်းမက်ကော်နဲကပြောဆိုခဲ့ပါတယ်။စုံစမ်းစစ်ဆေးမှုကနှစ်နှစ်ကြာခဲ့ပြီးနောက်ဆုံးမှာတော့ပြီးဆုံးသွားပြီလို့သူကပြောပါတယ်။အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ရဲ့ပြောဆိုချက်အပေါ်ထိတ်တန့် Democrat တွေကချက်ချင်းဆိုသလိုတုံ့ပြန်ပါတယ်။အထက်လွှတ်တော် Democrat ခေါင်းဆောင် Charles Schumer ကတော့မက်ကော်နီရဲ့မှတ်ချက်ကအံ့ဩစရာကောင်းတဲ့ဖုံးဖိမှုကြီးလို့ပြောဆိုလိုက်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့ဒါကဒီကိစ္စကအပြီးမသတ်သေးဘူးလို့ပြောဆိုခဲ့ပါတယ်ရှင
်။ဗင်နီဇွဲလားနိုင်ငံရဲ့ထောင်လိုင်းရေးဌာနဘောင်းပေါ်မှာတန်ခတ်အရေးယူမှုကိုရုတ်သိမ်းလိုက်ပြီနဲ့နိုင်ငံရဲ့ပြည်နယ်25ခုကအထူးတရားရုံးတွေအတွက်ပြစ်ဒဏ်ခတ်ဖို့နဲ့သမ္မတနီကိုလတ်စ်မာဒူရိုဖြုတ်ချရေးအတွက်နီလန်အားလုံးကိုရွေးချယ်စရာဖြစ်နေဆက်ပြီးထားရှိကြောင်းအမေရိကန်ဒုသမ္မတမိုက်ပန်ဆာသတိပေးရင်ဗင်နီဇွဲလားပေါ်မှာစုပေးတံပေးစနစ်ကျင့်သုံးဖို့အတွက်ရည်ရွယ်တဲ့မိန့်ခွန်းကိုပြောကြားခဲ့ပါတယ်။အင်ကာနဲ့အမေရိကန်နိုင်ငံကြီးဌာနမှချင်းပါတဲ့အမေရိကတိုက်နိုင်ငံနဲ့နှစ်ပတ်လည်ညီလာခံမှာဒုသမ္မတပန်ဆာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဆေးရပါအရေးယူနိုင်ခြင်းရှိကြောင်းဒုသမ္မတရဲ့ပြောကြားချက်အတွက်ညီလာခံတက်ရောက်လာသူတွေကတိတ်တိတ်ဆိတ်နေပြီးတော့တုံ့ပြန်ခဲ့ကြပါတယ်။ဒုသမ္မတကချက်ချင်းနဲ့ဗင်နီဇွဲလားပြည်သူတွေလွတ်လပ်ရေးပြန်ရခြင်းတည်းအမေရိကန်ပြည်ထောင်စုကတသားလေးရက်ဒီမှာဖြစ်ကြောင်းပြောကြားပြီးကတိပေးကခဲ့ပါတယ်။ American Pentagon စစ်ဌာနချုပ်ကဂျုံလာထဲမှာစစ်ဆေးရုံတင်မော်ကြီး USNS Comfort ကို Venezuela ဒေသကို9လကြာဆစ်လွတ်ပြီး Venezuela ဒုက္ခသည်တွေနဲ့ပြည်သူတွေအတွက်ဆေးဝါးကုသရေးဆိုင်ရာအကူအညီတွေပေးမှာဖြစ်ကြောင်းလည်းဒုသမရကအတည်ပြုပြောကြားခဲ့ပါတယ်။ Venezuela ရဲ့ SCBN ထောက်လိုင်းအကြီးအကဲဗိုလ်ချုပ်ကြီး Manuel Figueroa အပေါ်မှာအရေးယူတန်ခတ်ထားမှုကို American ဘဏ္ဍာရေးဝန်ကြီးဌာနကအင်ကာနဲ့မှပြဖြတ်ပေးခဲ့တာပါ။သမရမာဒူရိုကိုထောက်ခံမှုအားနည်းစွာသွားစီဖို့အတွက်ရည်ရွယ်ပြီးစီးပွားရေးဆိုင်ရာနဲ့အစိုးရအမှုတန်း150လောက်ကိုအမေရိကန်အစိုးရတန်ခတ်အရေးယူထားတဲ့ထဲမှာဒီထောင်လိုင်းအကြီးကဲလဲပါဝင်နေတာပါ။
အရှေ့ကပိုင်းဒေတာဒရင်းကအမေရိကန်တပ်ဖွဲ့တွေအပေါ်အီရန်ရဲ့ချင်းချောက်မှုဆိုင်ရာရှင်းလင်းပြတ်သားတဲ့အချက်အလက်တွေကိုအမေရိကန်စစ်တပ်ကရရှိထားပါတယ်။အီရန်နဲ့အီရန်ရဲ့အကျိုးဆောင်ကိုးပွားတပ်ဖွဲ့တွေကဒေတာဒရင်းကအမေရိကန်တပ်ဖွဲ့တွေအပေါ်တိုက်ခိုက်ဖို့ဖြစ်နိုင်ခြေရှိတဲ့ပြင်ဆင်မှုတွေလုပ်နေပုံရပါတယ်။ဒီထဲမှာဆိုရင်မြေပြင်မှာရောပင်လယ်ပြင်မှာရောချင်းချောက်မှုတွေပါဝင်တယ်လို့အမေရိကန်ကုကဲရေးဌာနရဲ့အမေရိကန်ကာကွယ်ရေးဌာနရဲ့ဗဟိုကုကဲမှုဌာနပြောခွင့်ရရေတပ်ဗိုလ်မှူးကြီးဝီလျံအာဘန်ကပြောပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုလည်းဂျာမနီကိုတွားဖို့စီစဉ်ထားတဲ့ခရီးကိုအင်ကာနစ်မှာဖြတ်လိုက်ပြီးအီရန်ရဲ့စိုးရင်ဖွယ်လှုပ်ရှားမှုတွေတိုးလာတာနဲ့ပတ်သက်လို့အီရန်ဝန်ကြီးချုပ်အဒဲလ်အဗ်ဒူမဟာဒီနဲ့ဆွေးနွေးဖို့ဘက်ဂရက်ကိုကြိုတင်မကြညာပဲတွားရောက်ခဲ့ပါတယ်။အမေရိကန်လေယာဉ်တင်သင်းမော USS Abraham Lincoln နဲ့တိုက်ခိုက်ရေးအဖွဲ့ကိုလည်းဥရောပပင်လယ်ပြင်ကနေအာရေဗျပင်လယ်ဘက်ကိုအမေရိကန်တာဝန်ရှိသူတွေကခုံမောင်းထားရှိထားပါတယ်။ဒါ့အပြင်အီရန်ရဲ့အလားအလာရှိနေတဲ့ချင်းချောက်မှုတွေကိုတုံ့ပြန်နိုင်ရေးအတွက် V-52 ဘုံးကျဲတိုက်ခိုက်ရေးအဖွဲ့ကိုလည်းတက်ချထားပါတယ်ရှင်။
American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 9805နဲ့လိုင်းဒိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA American တံခါးမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရခိုင်ပြည်နယ်ရတိတောင်မြို့နယ်ကြောက်တန်းကြီးရွာမှာတပ်မတော်ရဲ့ဖမ်းဆီးဆစ်ဆင်းမှုခံရသူတွေက6ဦးသေဆုံးခဲ့ရမှုအတွက်မြန်မာအာဏာပိုင်တွေအနေနဲ့လွတ်လပ်တဲ့စုံစမ်းဆစ်ဆင်းမှုတွေလုပ်တင်တယ်လို့ Human Rights Watch လူခွင့်ရေးဖွဲ့ကြီးကမေလ6ရက်တနင်္လာနေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အေးရခိုင်လက်နက်ကင်ဖွဲ့နယ်ဆက်နွယ်မှုရှိကြောင်းတန်လျာရှိသူတွေကိုမြန်မာစစ်တပ်ကဖမ်းဆီးဆစ်ဆင်းနေတာဖြစ်ပြီးမေလ2ရက်နေ့ကတော့ဖမ်းခံရသူတွေက6ဦးသေဆုံးခဲ့ရတာပါ။မေလ9ရက်နေ့မှာမြန်မာစစ်တပ်ကဒီဖြစ်ရပ်အတွက်အရာရှိ9ဦးပါအဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းလိုက်ပြီးမေလ3ရက်နေ့ကစပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ပြောပါတယ်။ဒါပေမဲ့မြန်မာစစ်တပ်ရဲ့စုံစမ်းမှုတွေကထိရောက်မှုဒါမှမဟုတ်ယုံကြည်မှုရှိဖို့အတွက်စိတ်မချဘူးလို့ကြေညာချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေထဲမှာပြီးခဲ့တဲ့နိုဝင်ဘာလကလေးကမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်တပ်ဖွဲ့တွေရဲ့တိုက်ပွဲကြောင့်ဒေသတွင်းမှာလူပေါင်း3,300ကျော်အိုးအိမ်ဆုံးခွာပြီးတော့ထွက်ပြေးနေကြတာလည်းဖြစ်ပါတယ်။
စစ်ကြောစိုက်ပျိုးမှုနဲ့ပြီးခဲ့တဲ့သတင်းပတ်တုန်းကဖမ်းခံထားရတဲ့အမေရိကန်စီးပွားရေးသမားဂျွန်ဖရက်ဒရစ်တိုရိုရိုကီကိုမန္တလေးတိုင်းမြင်းကြံခရိုင်ကတရားရုံးကချုပ်မိတ်ရမန်တုတ်ခဲ့ပါတယ်။ဧပြီလ23ရက်နေ့တုန်းကမန္တလေးတိုင်းစစ်မှုဆောင်တွင်ဧက20ရှိတဲ့စိုက်ခင်းကိုရဲတွေဝင်ရောက်စီးနှင်းခဲ့ပြီးဖမ်းဆီးခဲ့တဲ့အသက်63နှစ်အရွယ်ဂျွန်ဖရက်ဒရစ်ထိုရိုရိုကီနဲ့ဒေသခံ2ယောက်တို့ကိုအင်ကာနစ်ကရုံးထုတ်ခဲ့တာပါ။မူရစေဝါမှုနဲ့တရားစွဲဆိုခံရတဲ့သူတို့အတွက်ထောင်ဒဏ်10နှစ်အထိကြာခံရနိုင်ပွဲရှိပါလိမ့်။ ဖန်ခံရတဲ့ဒေသခံနှစ်ယောက်ထဲကတယောက်ဖြစ်တဲ့မရှွန်းလက်မြတ်နိုးရဲ့မိခင်ကတော့တမီးဖြစ်သူတရားမဝင်လုပ်ငန်းနဲ့ဆက်ဆက်နေသလားဆိုတာကိုလုံးဝမသိဘူးလို့ပြောပါတယ်။ဆေးကြောအပင်ပေါင်း3သိန်းခွဲလောက်ဆေးကြောမျိုးစေ838ပေါင်းဆေးကြောစီ1800 gram ဆေးဝါးထုတ်လုပ်တဲ့ဓာတုဗေဒပစ္စည်းတွေနဲ့ဆက်ကိုဖမ်းမိတယ်လို့ရဲတွေကပြောပါတယ်။မြန်မာနိုင်ငံတွင်းကစိုက်ပျိုးသူတွေနဲ့ဆေးကြောရှော်ပင်ထောက်ခံသူတွေကတော့ဒီဆိုင်ခင်းနေတဲ့ကအပင်တွေကမွေးရစီတဲ့ဆေးကြောက်ပင်တွေမဟုတ်တဲ့ဆေးကြောက်ရှော်ပင်တွေသာဖြစ်တယ်လို့ပြောဆိုနေကြပါတယ်။ဆေးကြောက်ပင်လားဆေးကြောက်ရှော်ပင်လားဆိုတာကိုမြန်မာဥပဒေမှာတေချာခွဲခြားထားတာမတွေ့ရပါဘူး။ဖန်စီခံထားရသူတွေကရာဇဝတ်မှုနဲ့ပြစ်ဒဏ်ချမှတ်ခံရနိုင်ပါတယ်ရှင်
။ American သမ္မတ Donald Trump ကတရုတ်သွင်းကုန်တွေပေါ်မှာနောက်ထပ်အခွန်တိုးမြှင့်မှုအတွက်ရည်ရွယ်လိုက်တဲ့အတွက် American ရဲ့ကုန်သွယ်ဘက်တွေကမှတင်းမာမှုတွေပေါ်ပေါက်လာပြီးစိုးရင်ပွဲစီးပွားရေးအကျိုးဆက်တွေဖြစ်လာမယ်အရေးဆိုရင်လည်း American Party ကြီးနှစ်ရက်စလုံးကလွှတ်တော်အမတ်တွေကပြောကြလိုက်ပါတယ်။အပြန်လန်အခွန်တွေတိုးကောက်ကြတာတွေအဆုံးသတ်ဖို့လိုလာတယ်လို့စိုက်ပျိုးရေးလုပ်ငန်းအများပြားရှိရာ Kansas ပြည်နယ်ကိုစားပြုအထက်လွှတ်တော် Republican အမတ် Jerry Moran က VOA ကိုအင်္ဂါနေ့မှာပြောတာပါ။သူ့ပြည်နယ်စီးပွားရေးမှာပို့ကုန်တင်ပို့မှုကတိတ်အရေးကြီးတယ်လို့ပြောပါတယ်။ American ပြည်တော်စုနဲ့တရုတ်နိုင်ငံသားဖြည့်ရှင်းမှုတွေအများလောက်ကြဖို့လဲတိုက်တွန်းပါတယ်ဒီလောက်ရဟာလူအများပြားရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေပေါ်မှာရိုက်ခတ်မှုရှိတယ်လို့ပြောတာပါသမရရဲ့တွင်းကုံခွန်မဝါဒတစ်ခုလုံးကအန်ဒီယားများတဲ့မဆင်မကျန်လောက်ရဖြစ်ကြောင်းနယူဂျာစီဒီမိုကရက်ထက်လွတ်တော်မှာရောဘတ်မန်နန်တက်စ်ကပြောပါတယ်ပြီးခဲ့တဲ့တနင်္လာနေ့တုန်းကသမရထရမ်ကဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေပေါ်ခွန်10ရာခိုင်နှုန်းကောက်ယူမှုကနေရာခိုင်နှုန်း25အထိတောက်နားမဲ့တောက်ကြနေမှာတိုးမြင့်မယ်လို့ကြေညာခဲ့တာဖြစ်ပါတယ်
ယူကရိန်းဆိုင်ရာအမေရိကန်သမ္မတကြီးအဖြစ်တာဝန်ထမ်းဆောင်နေတဲ့မာရှာရိုဗန်နိုဘစ်ကိုအမေရိကန်ကပြန်လည်ခေါ်ယူထားပါတယ်ယူကရိန်းမှာသမ္မတအပြောင်းလဲလုပ်ဖို့ရှိတာနဲ့အချိန်ကိုက်ဆောင်ရွက်တာလို့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကပြောပါတယ်ဒါပေမဲ့လို့လည်းအရေးပါတဲ့ဒီမိုကရက်လွှတ်တော်အမတ်နှစ်ဦးကတော့ဒီလောက်ရဟာဆိုရင်2016ခုနှစ်သမ္မတရွေးကောက်ပွဲမှာအခြေခံခဲ့တဲ့နိုင်ငံရေးရည်ရွယ်ချက်နဲ့လုပ်တာလို့ပြောဆိုကြပါတယ်သမရဟောင်းဘရက်ကိုဘာမှာခန့်အပ်ခဲ့တဲ့အသက်60အရွယ်ယိုဗန်နိုဘစ်ဟာယူကရိန်းမှာမူလအစီအစဉ်အတိုင်း3နှစ်ကြာတာဝန်ထမ်းဆောင်ပြီးဆုံးခဲ့ပြီလို့နိုင်ငံသားရေးဝန်ကြီးကပြောဆိုထားနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားတာပါဒါပေမဲ့သူမရဲ့တာဝန်တန်းသက်တမ်းကိုဩဂုတ်လ20ရက်အထိတိုးထားတာဖြစ်ပါတယ်ပြီးခဲ့တဲ့လယူကရိန်းရွေးကောက်ပွဲမှာသမရပီထရိုပိုရိုရှန်ကိုကိုအပြတ်တနိုင်ရခဲ့တဲ့ဟာတာတရုတ်ဆောင်ဘိုလိုဒီမာဇလင်စကီကယူကရိန်းသမ္မတအသစ်အဖြစ်လာမယ့်ဇွန်လမှာကျန်းသက်စာကျင်းပဖို့ရှိနေပါတယ်ရှင
်။ Okay မြို့တနဲ့မတ်တင်ဆိုင်တို့သတင်းကြေညာခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာမှာရိုဟင်ညာ10ဦးတပ်ဖြတ်ခံရမှုသတင်းလိုက်ခဲ့ကြတဲ့ Reuters သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးနေ့တုန်းကသမ္မတရဲ့လူငယ်သက်တာခွင့်နဲ့လွတ်မြောက်လာပါတယ်။ရိုက်တာသတင်းတော်တို့ကိုလှုပ်ပေးတဲ့ပုံမှာအမေရိကန်ပရတိန်နဲ့ကုလသမဂ္ဂတင်းမှုချုပ်ယုံတို့ကကြိုဆိုကြပါတယ်ဒီအကြောင်းမှတ်သိညီထိုက်စူးစီးတင်ပြပါလိမ့်မယ
်အင်းစိန်ထောင်မှာ2018ခုနှစ်နှစ်ကုန်ပိုင်းကဆက်လို့ဖမ်းဆီးချုပ်နှောင်ခံခဲ့ရပြီးနောက်မှာတော့ရိုက်တာသတင်းတော်နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့တမရရဲ့လူငယ်တက်တာခွင့်နဲ့အင်္ကာနေ့မှာပြန်လွတ်လာတဲ့အပေါ်နိုင်ငံတကာကကြိုဆိုလိုက်ပါတယ်အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကတော့ရိုဟင်ညာရီအပေါ်ရက်ဆက်ကြမ်းကြုတ်မှုတွေကိုတင်းပြခဲ့မှုနဲ့ထောင်ချခံရတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လွတ်မြောက်လာတာဟာဆိုရင်သတင်းကောင်းပါလို့အင်ကာနေမှာ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ခိုင်မာအားကောင်းတဲ့ဒီမိုကရေစီစနစ်အတွက်သတင်းလွတ်လပ်ခွင့်နဲ့ဘာသာရေးလွတ်လပ်ခွင့်ကမရှိမဖြစ်ဖြစ်တယ်လို့လည်းဒုတိယသမ္မတကပြောဆိုခဲ့ပါတယ်
။ Last fall we made clear to Aung San Suu Kyi of Burma that the arrest and jailing of two journalists was deeply troubling.
ပြည်ထောင်စုကမိုင်းကဒေါ်ဆန်းစုကြည်နဲ့တွေ့တော့ Reuters သတင်းတော်နှစ်ယောက်ဖမ်းဆီးချောင်ချခံထားတာကတန်းနဲ့ချီတဲ့အမေရိကန်တွေအတွက်စိတ်ကိုစိတ်မသက်မသာဖြစ်ရတဲ့အကြောင်းနဲ့သူတို့ကိုပြန်လုပေးဖို့တောင်းဆိုခဲ့ပါတယ်။သူတို့လုပ်ရမယ့်အလုပ်ကိုလုပ်ရင်းထောင်ချခံခဲ့ရပြီးရစ်ပေါင်း900ကျော်ထောင်ထဲမှာနေခဲ့ရပြီးတဲ့နောက် Reuters သတင်းတော်နှစ်ဦးလွတ်မြောက်လာတာပါ။ရိုဟင်ဂျာတွေပေါ်ရက်ဆက်ကြမ်းကြုတ်မှုတွေကိုသတင်းတင်ပြခဲ့ကြတာပါ။အမေရိကန်မှာရောကမ္ဘာတဝန်းမှာပါလတ်စွာထုတ်ပေါ်ခွင့်လွတ်လပ်တဲ့သတင်းမီဒီယာအပါအဝင်ဒီမိုကရေစီယူဆတွေကိုယုံကြည်ကြပါတယ်။သတင်းတော်နှစ်ဦးကိုလွတ်ပေးတဲ့အပေါ်မှာကြိုဆိုပါတယ်။ဒီလိုလွတ်ပေးလိုက်တာဆိုလို့ရှိရင်လွတ်လပ်ပြီးတော့နှောင့်မှုကင်းတဲ့သတင်းမီဒီယာအပေါ်အပြည့်သဘောဆောင်တဲ့လေးစားမှုတင်ကြတာဖြစ်တယ်လို့လည်းယုံကြည်ပါတယ်။
ပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကစင်ကာပူမှာလုပ်တဲ့ရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမှာလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုအမေရိကန်ဒုတိယသမ္မတမိုက်ပန့်ကရိုက်တာသတင်းတောင်နှစ်ဦးအရင်းနဲ့ပတ်သက်ပြီးတော့ပြောဆိုခဲ့သေးတာဖြစ်ပါတယ်။ရိုက်တာသတင်းတောင်နှစ်ဦးလွတ်ပေးဖို့မြန်မာရဲ့ဆုံးဖြတ်ချက်အပေါ်အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကလည်းကြိုဆိုပါတယ်။ရိုက်တာသတင်းတောင်နှစ်ဦးလွတ်မြောက်ရေးအတွက်အမေရိကန်အထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးကလွှတ်တော်အမတ်တွေကလည်းတိုက်တွန်းတောင်းဆိုခဲ့ကြတာပါ။သတင်းရေးသားဖော်ပြမှုကြောင့်ထောင်ဒဏ်ခုနှစ်နှစ်ကြာခံဖို့ပြစ်ဒဏ်ချမှတ်ခံခဲ့ရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ထောင်ထဲမှာတစ်နှစ်ကျော်ကြာခဲ့ပြီးတဲ့နောက်အခုလိုလွတ်မြောက်လာတဲ့အပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုစကူတာရက်စ်ကလည်းကြိုဆိုပါတယ်။
freedom of release of the two Reuters journalists in Myanmar. I can tell you.
Right, that didn't happen. We put there. While only just so do not lie. That didn't happen. I don't even know. You know, Dolly, say that day. Yeah, right.
Good. That we got Lu Kunyi Yong Ye. Joe Kunya. Rabina Shanda Sanigaro.
It is good news that while you and Kweso U.
ဘဝလုံးနဲ့ကြော်ဆိုးတို့လွတ်မြောက်လာတာဟာသတင်းကောင်းပါဒါပေမဲ့သူတို့ကိုအစကတည်းကဖမ်းဆီးပြီးတော့ပြစ်ဒဏ်ချမှတ်ဖို့မသင့်ပါဘူ
းကိုဝါလုံးနဲ့ကိုကြော်ဆိုးတို့လွတ်မြောက်လာတယ်လို့ပဲတခြားဖမ်းဆီးတရားစွဲဆိုခံရတဲ့သတင်းသမားတွေသဘောထားကွဲပြားသူတွေလည်းလွတ်မြောက်ဖို့မျှော်လင့်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးရုံးရဲ့ပြောခွင့်ရရာဘီနာရှန်ဒါစနီကပြောပါတယ
် This case isone of many where restrictive legislation has been used to limit
နိုင်ငံတွင်းမှာသဘောထားကွဲပြားသူတွေနှုတ်ပင်နေစေဖို့နဲ့သတင်းလလတ်ခွင့်ကိုထိန်းချုပ်ရေးအတွက်တားမြစ်ကန့်သက်တဲ့ဥပဒေတွေတုံးပြီးတော့လှုပ်ဆောင်မှုအများပြားတဲ့ကတခုပဲဖြစ်ပါတယ်လုံးလုံးဆယ်ဖြစ်နေတဲ့အမှုတွေကအများကြီးရှိပါသေးတယ်ဒီထက်ကတချို့ကိုပြောရမယ်ဆိုရင်နိုင်ငံအဖွဲ့အစည်းပေါ်မှာသဘောထားကွဲပြားမှုဝေဖန်မှုတွေကြောင့် AOR သတင်းဌာနရဲ့ editor ကိုပြီးခဲ့တဲ့ April ကတရားစွဲဆိုထားတာဖြစ်ပါတယ်
ထောင်ချခံရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးလွတ်မြောက်ရေးတိုက်တွန်းကြိုးပမ်းခဲ့သူတူဖြစ်တဲ့ဗြိတိန်နိုင်ငံခြားဝန်ကြီး Jeremy Hunt ကလည်
း Well this is fantastic news for Walloon and Chorsou who have been in prison unjustly
မတရားသဖြင့်ထောင်ချကြီးချခံခဲ့ရတဲ့ဝါလုံးနဲ့ကျော်စိုးအတွက်ဒါဟာပြောစရာသတင်းပါနောက်သတင်းလွတ်လပ်ခွင့်ကိုထောက်ခံကြတဲ့ကျွန်တော်တို့အားလုံးလည်းစိတ်သက်သာရာရတာပါနောက်အခုချိန်ကကဘာမှာမီဒီယာလွတ်လပ်ခွင့်ကျဆင်းနေတယ်မလို့ဒီကိစ္စကညှော်လင့်ချက်ရောင်ချီတန်းလာတာပါပြီးခဲ့တဲ့နှစ်တုန်းကဆိုရင်တရင်းနောက်တွေသူတို့အလုပ်သူတို့လုပ်ရင်တည်ဆုံးခဲ့ရသူ69ယောက်ရှိပါတယ
်ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအကောင့်ထဲဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့မှာပါဝင်ခဲ့ပြီးရိုက်တာတရင်းတော်နှစ်ဦးလွတ်မြောက်ရေးတိုက်တွန်းဆောင်ရွက်ခဲ့သူတဦးဖြစ်တဲ့ဗြိတိန်ဘုရင်ကောင်စီအဖွဲ့ဝင်ဟောင်း Lord Aradasi ကတော့အခုလိုပြောပါတယ်
And it took time it took time because there is a strong belief in this country on the judiciary and the
change ယူခဲ့ရပါတယ်။ဒါကြောင့်လဲဆိုတော့ဒီနိုင်ငံမှာကတရားစီရင်ရေးအပေါ်မှာအခိုင်အမာယုံကြည်ကြလို့ပါအမှုတစ်လျှောက်လုံးကိုကြည့်ရင်လဲတရားဥပဒေကြောင်းအရလုံသွားတာပါ
ရိုက်တာသတင်းထောက်တီဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကတော့အင်းတင်ရွာမှာရိုဟင်ဂျာတွေတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးမြန်မာလုံခြုံရေးတပ်ဖွဲ့တွေထံကသတင်းစာယူနိုင်ဖို့ကြိုးပမ်းရင်းဖမ်းဆီးတရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်။သူတို့ကတော့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်ခုနှစ်နှစ်ကြာခံဖို့တရားရုံးကအမိန့်ချမှတ်ခဲ့တာပါ။အမှုကိုအဆင့်ဆင့်အယူခံတက်ခဲ့ပြီးမယ်လေမအောင်မမြင်ဖြစ်ခဲ့ရပြီးနောက်ဆုံးမှာသမရရဲ့လွဉ်းကျင်းတက်တာခွင့်နဲ့လွတ်မြောက်လာခဲ့တာဖြစ်ပါလေရှင
်နိုင်ငံတကာတိုင်ဝမ်ကအလေးပေးအာရုံစက်ခဲ့တဲ့ဒီဖန်စီကန်ရိုက်တာသတင်းတောင်တို့ဦးကိုမြန်မာသမရရဲ့လွဉ်းကျင်းတက်တာခွင့်နဲ့မြေတုံးကပြန်လွှတ်ပေးလိုက်တာဟာသတင်းလွတ်လပ်ခွင့်တိုက်ပွဲရဲ့အောင်မြင်မှုတစ်ခုအဖြစ်ပူလစာဆုရွေးချယ်ရေးအဖွဲ့အပါဝင်နိုင်ငံတကာသတင်းမီဒီယာအဖွဲ့အစည်းတွေကလိုက်လိုက်လေးလေးကြိုဆိုနေကြပါလေနိုင်ငံတော်ရည်ရှိအကျိုးစီးပွားအတွက် writer သတင်းတောက်တွေကိုပြန်လွှတ်ပေးလိုက်တာလို့မြန်မာဆိုရပြောခွင့်ရဦးစောထေကလည်းဆိုပါတယ်ဒီအကြောင်းမတ်အင်ဂျင်နိုင်ဆက်ပြောပါလိမ့်မယ်
I would like to say thank you very much for everything I'm really happy and excited to see my family
အခုကြားခဲ့ရတာကတော့အင်းစိန်ထောင်မှာရပ်ပေါင်း917ရက်နေခဲ့ပြီးတဲ့နောက်လွတ်မြောက်လာတဲ့ writer သတင်းတောက်ကိုဝါလုံးကထောင်ဘူးဝထွက်မှာသူ့ကိုစောင့်ကြည့်နေကြတဲ့သတင်းတောက်တွေကိုပြောသွားတာပါသူပြောသွားတာကအားလုံးကိုကျေးဇူးတင်ပါကြောင်းနဲ့သူ့မိသားစုနဲ့အပေါင်းအသင်းတွေကိုတွေ့ရဖို့စိတ်လှုပ်ရှားပျော်ရွှင်နေတယ်လို့ပြောသွားပါတယ်။ဒါအပြင်သူ့ရဲ့သတင်းအလုပ်ခန်းကိုအခုပဲသူသွားကျင်နေတဲ့အကြောင်းထောင်ကထွက်ထွက်ချင်းကိုပါလုံးကပြောပါတယ်။ ရိုက်တာသတင်းတော်ကိုပါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးအင်းစိန်ထောင်ကနေထွက်လာတာကိုနိုင်ငံတကာသတင်းဌာနတွေကတိုက်ရိုက်ထုံးတွင်ပြသနေတာကိုကြည့်ရှုနေကြတဲ့ရိုက်တာသတင်းဌာနဝန်ထမ်းတွေကလည်းအခုလိုထောင်ကထွက်ထွက်ချင်းသူ့လောက်ကိုပြန်လုပ်ဖို့အဆင်သင့်ဖြစ်နေပြီလို့ပြောလိုက်တဲ့ကိုဝါလုံးကိုလက်ခုပ်တီးဩဘာပေးခဲ့ကြပါတယ်။တတိယအတုံးမြောက်သမရလူငယ်ချမ်းသာကွင်းနဲ့လှုပ်ပေးသူတွေတဲ့ရိုက်တာသတင်းတော်နှစ်ဦးကိုပါလှုပ်ပေးခဲ့ရတဲ့အကြောင်းရင်းကိုကြားပြင်းနဲ့လိုက်ကော်မျိုးကိုရောက်နေတဲ့နိုင်ငံတော်သမရယုံညွှန်ကြားရေးမှူးချုပ်ဦးစော်ထေကမနေ့ကသတင်းတော်တွေကိုအခုလိုပြောပါတယ်။
ကျွန်တော်တို့ရိုက်တာသတင်းတော်တွေရိုက်တာသတင်းတော်တွေတော့သဆုံးနဲ့ဝါလုံးတို့ဒီသမရရဲ့ဖြစ်တဲ့လူငယ်ချင်းပါပါတယ်။သူတို့ကလည်းကျွန်တော်ပြီးခဲ့တဲ့မန္တလေးရဲ့အစည်းအဝေးမှာဒီသားစုဝင်တွေကနေပြီးတော့ဟိုကျွန်တော်တို့စာဖို့ပါတယ်နိုင်ငံတော်ရဲ့တိုင်းပြည်ပုဂ္ဂိုလ်စီလည်းဖို့တယ်နိုင်ငံတော်သမားစီလည်းဖို့လာပါတယ်ဖို့လာတဲ့ပုံမှာလူကြီးတွေကနိုင်ငံတော်ရဲ့ရည်ရှိချိုးစည်းသွားတာပေါ့နော်ကျွန်တော်တို့ပြီးတော့ကျွန်တော်လိုက်တာသတင်းတွေကိုတင်ပြလိုက်ချက်ဖြစ်ပါတယ်
တရင်လက်လက်ခွင့်မြင့်တင်နေတဲ့အထင်ကရအဖွဲ့ကြီးဖြစ်တဲ့နယူးယောက်ခြေဆိုင်ပူလီဇာဆုရွေးချယ်ရေးဖွဲ့ကလည်း2019ခုနှစ်ပူလီဇာဆုရှင်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့လွတ်မြောက်လာတဲ့အတွက်အလွန်ကိုကျေနပ်အားရမိကြောင်းပူလီဇာဆုရွေးချယ်ရေးဘုတ်အဖွဲ့တာဝန်ခံဒေနာကနေဒီက VOE ကိုခုလိုပြောပါတယ
် Like all who embrace the principles of a free and open press we are enormously
grateful ဒီဖွင့်လင်းတဲ့သတင်းမီဒီယာအခြေခံမူတွေကိုလက်ခံယုံကြည်သူတွေလိုပဲကျမတို့အနေနဲ့မြန်မာနိုင်ငံက2019ပူလစ်ဇာဆုရှင်တွေဖြစ်တဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ထောင်ထဲမှာရပောင်း917နေခဲ့ပြီးတဲ့နောက်မှာလွတ်မြောက်လာတဲ့အတွက်တိတ်ကိုကျဉ်းနှံအားရမိပါတယ်။မရှိမဖြစ်လိုအပ်တဲ့သတင်းလွတ်လပ်ခွင့်အတွက်သူတို့နှစ်ဦးဟာနိုင်ငံတကာစံပြုထိုက်သူတွေဖြစ်နေတက်တိရှိရှိရက်တည်ခဲ့ကြတာပါ။အမတန်ပြင်းထန်တဲ့ဖိနှိပ်မှုအခြေအနေတွေအောက်မှာသတင်းပညာအပေါ်မှာသူတို့ရဲ့တန်ဋိဌာန်ခံမှမှုကိုကျမတို့အားလုံးဂုဏ်ယူလေးစားမိပါတယ်။
ရိုက်တာသတင်းတော်တွေအခုလိုလွတ်မြောက်လာတာဟာသတင်းလွတ်လပ်ခွင့်တိုက်ပွဲရဲ့အောင်ပွဲအဖြစ်ပြင်သစ်ခြေဆိုင်နယ်စည်းမခြားသတင်းတောက်များအဖွဲ့ RSF ရဲ့အာရှပစိဖိတ်ဆိုင်ရာတာဝန်ခံ Daniel Busted ကပြောပါတယ်
။ The release of Wa Lone Chaw Soe is like a victory for press freedom in Myanmar and around the world.
ဝါလုံးကိုချိုးဆိုးလွတ်မြောက်လာမှုဟာမြန်မာနဲ့ကမ္ဘာတစ်လောမှာသတင်းလွတ်လပ်ခွင့်အတွက်အောင်မြင်မှုတစ်ခုလို့ပြောရမှာပါ။ဒီလိုလွတ်ပေးဖို့တစ်နှစ်ခွဲလောက်ကျွန်တော်တို့စောင့်မျှော်ခဲ့ရပါတယ်။သူတို့တွေလှုပ်ပေးဖို့နိုင်ငံတကာမှာရောပြည်တွင်းမှာပါမယမနာဝိုင်းပြီးတော့တောင်းဆိုခဲ့ကြတာပါအဲဒါကြောင့်အချိန်ကြာပြီးတော့တိတ်ပင်မဲ့တဲ့ခီးရှည်ကြီးဖျက်ဆီးပြီးတဲ့နောက်ဒါဟာအောင်ပွဲတစ်ခုဖြစ်ပါတယ်ရိုက်တာသတင်းတော်နှစ်ဦးရဲ့တက်တီကိုကျွန်တော်တို့မဖြစ်မနေဂုဏ်ပြုရမှာဖြစ်ပါတယ
်ဒါပေမဲ့လည်းရိုက်တာသတင်းတော်နှစ်ဦးဖန်ဆီးခံရတဲ့ဖြစ်ရပ်ကိုကြည့်ရင်မြန်မာအစိုးရကသတင်းသမားတွေကိုချင်း600ရောက်နေတယ်လို့ Daniel Busted ကတတိပေးပါတယ်နယူးယောက်ခြေဆိုင် CPJ သတင်းသမားများကာကွယ်စောက်ရှောက်ရေးအဖွဲ့ကြီးကလည်းကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးနောက်ဆုံးမှလွတ်မြောက်လာပြီဖြစ်တဲ့အတွက်အလိုမဲ့စိတ်သက်သာရာရမိကြောင်းနဲ့မြန်မာဆွေရအနေနဲ့အစကတည်းကသူတို့နှစ်ဦးကိုဖမ်းဆီးထောင်ချဖို့မတင်ကြောင်း CPJ အရှေ့တောင်အာရှဆိုင်ရာအကြီးအကဲ Sean Crispin ကပြောပါရယ်အလားတူ American ပြည်ထောင်စု Washington DC ခြေဆိုင် National Press Club နိုင်ငံသားသတင်းတောက်များအဖွဲ့ကလည်းအခုလို Writer သတင်းတောက်နှစ်ဦးလွတ်မြောက်လာတဲ့အတွက်ဝမ်းမြောက်မိပေမဲ့ရင်ကလေးကသူတို့ကိုအကျဉ်းချဖို့မတင်ဘူးလို့ဥက္ကဋ္ဌ Ellison Kojak ကပြောပါရယ်ဒါအပြင် National Press Club ရဲ့သတင်းလွတ်လပ်ခွင့်ဆုရှင်တွေဖြစ်တဲ့သူတို့နှစ်ဦးကို Washington ကိုဖိတ်ခေါ်ဖို့ရှိတယ်လို့လည်းဆိုပါရယ်သမ္မတလူငယ်ချမ်းသာခွင့်နဲ့မေလ9ရက်နေ့ကလွှတ်ပေးလိုက်တဲ့အကျဉ်းသားအကျဉ်းသူ 6,520 မှာ Writer သတင်းတော်နှစ်ဦးအပါအဝင်နိုင်ငံရေးအကျဉ်းသား20ထက်မနည်းလွတ်မြောက်လာကြောင်းမြန်မာအခြေစိုက် AAPP နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းကပြောပါရယ်ရှင
်ကိုဝါလုံးနဲ့ကိုကျော်စိုးတို့လူငယ်ချမ်းသာခွင့်နဲ့ပြန်လွှတ်လာတဲ့ပေါ်နိုင်ငံတကာကကြိုးစုံနေကြတယ်လို့သူတို့လိုပဲပူလီဇာဆုရှင်တူဦးဖြစ်တဲ့ကချင်အမျိုးသမီးအက်စတာထူဆန်ကလည်းဝမ်းတာလေလို့ကြိုးပါတယ်။အမေရိကန်ပြည်တော်စုဟာဘတ်တက်တို့နျူမန်သတင်းစာစာနယ်ဇင်းပညာတော်တင်တူဖြစ်တဲ့အက်စတာထူဆန်ကိုဒေါ်လာတန်ဆက်သွင်းမိမယ်တော့သူကအခုလိုစပြောပါတယ်
။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်စလုံးအတွက်ကျွန်မသတင်းထောက်တစ်ယောက်အနေနဲ့ရောတငယ်ချင်းတစ်ယောက်အနေနဲ့ပါသူတို့နှစ်ယောက်အတွက်အများကြီးကိုဝမ်းသာဂုဏ်ယူမိပါတယ်ပေါ့နော်။အဲနောက်တစ်ခါကျတော့သူတို့တွေလည်းသူတို့မိသားစုနဲ့ပွဲကွာနေရတာတော်တော်ကြပြီ။သူတို့ရဲ့မိသားစုဒီအမျိုးသမီးတွေသူတို့ရဲ့ကလေးတွေကလည်းတော်တော်လေးကိုဒီတစ်နှစ်ကျော်ကြာကာလအတွင်းမှာတော်တော်လေးစိတ်ဆင်းရဲတဲ့ဒဏ်တွေတော်တော်ခံစားရတယ်။အခုမိသားစုပြန်ပြီးဆုံတွေ့ရတယ်ဆိုတော့ကျွန်မအများကြီးဝမ်းသာပါတယ်။ပြီးတော့သူတို့ကအစကတည်းကနေကထောင်ထဲမှာမရှိတင်တာပေါ့နော်။သူတို့မြောက်ကဒီသတင်းစာပညာနဲ့ပတ်သက်တဲ့အလုပ်ကိုလုပ်နေတဲ့သူတွေဖြစ်တယ်။ဒါပေမဲ့ကမကောင်းဆောင်နေပေါ့နော်။သူတို့မြောက်ရဲ့သတင်းကြောင့်မလို့သူတို့ထောင်ထဲမှာအခြားခံရတယ်။ဒါပေမဲ့ခုနှစ်နှစ်လုံးမခံရဘဲနဲ့ဒီတစ်နှစ်ကျော်အတွင်းမှာအစိုးရဘက်ကနေပြီးတော့မလူငယ်ချမ်းသာခွင့်ပေးတာကျွန်တော်တို့ကတော့အများကြီးအပြုသဘောဆောင်တဲ့အနေထားပဲလို့ကျွန်မမြင်ပါတယ်။
အစ်စကတော့2016ပူလစ်ဇာဆုရှင်ပေါ့နော်။ ကိုဘာလုံးနဲ့ကိုကျော်စိုးဦးတို့ကတော့2019ပူလစ်ဆာရှုရှင်နေပေါ့နော်။သတင်းလောကမှာတော်တော်လေးတံပိုးထားရတဲ့သတင်းစာနယ်ဇင်းထူးချွန်စုရရှိတဲ့သူတွေအနေနဲ့ပေါ့နော်။မြန်မာနိုင်ငံရဲ့ဒီသတင်းလောကခွင့်သတင်းမီဒီယာဖွံ့ဖြိုးတိုးတက်ရေးမှာဘယ်လိုအခန့်ကဏ္ဍကပါဝင်ဆောင်ရွက်နိုင်လိမ့်မယ်လို့အစ်စံမျှော်လင့်ပါတယ်ရှင်။
အော်ဟုတ်ကဲ့ရှင်ပထမဆုံးကတော့ပေါ့နော်ကျမတို့ကဘာမှာအတော်လေးကိုတံပိုးရှိတဲ့သတင်းစာစာနယ်ဇင်းထူးချွန်စုပူလစ်ဇာဆုကိုရရှိတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့ကျမတို့ရဲ့အကုန်လုံးကကျမတို့မြန်မာနိုင်ငံကိုကိုစားပြုပြီးတော့ပေါ့နော်ကဘာမှာကျမတို့တိုင်းပြည်ရဲ့နာမည်ကိုအကုန်ဆောင်တဲ့သူတွေဖြစ်တယ်ပေါ့နော်အဲ့တော့ကုန်းဆောင်တာတခုတည်းတည်းမဟုတ်ပဲနဲ့တိုင်းပြည်ရဲ့ဒီမိုကရေစီလမ်းကြောင်းမှာလည်းကျမတို့ကကျမတို့တတ်ထားတဲ့သတင်းစာပညာရည်တည်နဲ့ဒီသတင်းတွေကိုရေးသားခြင်းအပြင်စုံစမ်းဖော်ထုတ်ခြင်းအပြင်တိုင်းပြည်ရဲ့ပြည်သူတွေရဲ့အကျိုးတွေကိုပို့ပြီးတော့မှတာဝန်ထမ်းဆောင်နိုင်မယ်ပေါ့နော်အခုလိုဒီပူလစ်ဇာဆုရခြင်းအပြင်မြန်မာပြည်ကဘာမှလူတော်တော်များများသိတယ်ဒါပေမဲ့တခုစိတ်မကောင်းစရာကကိုကျော်စိုးဦးနဲ့ကိုဝလုံးတို့ကိုထောင်ထဲမှာထည့်ထားခြင်းအပြင်သူတို့ပူလစ်ဇာဆုချင်းမဲ့တဲ့အချိန်မှာကျမတို့တိုင်းပြည်ကအတော်လေးကိုနာမည်ဆိုးစင်းထဲကိုရောက်ခဲ့တယ်ပေါ့နော်ဒီလွန်ခဲ့တဲ့လပိုင်းအတွင်းမှာအဲ့တော့ကျမတို့တိုင်းပြည်မှာသတင်းပညာရကိုပို့ပြီးတံပိုးထားပြီးတော့မှသတင်းထောက်တွေရဲ့လုံငန်းဆောင်တာတွေကိုပို့ပြီးတံပိုးထားနိုင်မယ်သတင်းထောက်တွေရဲ့အလုပ်တွေကိုလည်းပို့ပြီးတော့မှဒီအတိအမှတ်ပြုမယ်ဆိုရင်ကျမတို့ဒီသတင်းထောက်တွေကလည်းတိုင်းပြည်အတွက်ပို့ပြီးတော့မှကောင်းမွန်တဲ့ဒီတာဝန်တွေကိုထမ်းဆောင်နိုင်မယ်လို့ကျမတို့ယုံကြည်ပါတယ်ရှင်ဟုတ
်ဒီသတင်းလွှတ်ခွင့်ပြည်ချာနဲ့ပတ်သက်ပြီးတော့ပေါ့နော်နိုင်ငံတော်သမ္မတဦးဝင်းမြင့်ရောနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရောဟိုမိလာသုံးရင်းဒီတုန်းကသူတို့ပေးပို့တဲ့ဒီသတင်းလွတ်လပ်ခွင့်အမှစကားမှာသူတို့နှုတ်ဆုံးထည့်ပြောသွားတာကတော့သတင်းမီဒီယာလွတ်လပ်ခွင့်ကနိုင်ငံထူထောင်ရေးအတွက်ရည်ကြီးတယ်ဒါပေမဲ့လို့လေသတင်းမီဒီယာလုံငန်းမှာလုတ်ကင်နေတဲ့လူတွေနဲ့လေသတင်းတောက်ချင်းဝတ်တွေနဲ့အညီပေါ့နော်လုတ်ကင်မှုလေလိုအပ်တယ်လို့လေပြောကြားသွားပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရောအစ်သက်ဘလို့မြင်ပါလဲရှင
်ကျမကတော့
ပတ်သက်ပြီးတော့ပါရောအစ်သက်ဘလို့မြင်ပါလဲရှင
်ကျမကတော့သတင်းထောက်လေတော်တော်များများကတော့ကျမတို့ဒီရှင်းဝတ်နဲ့ညီအောင်သတင်းလိုက်တာတွေကိုတွေ့ရပါတယ်ရှင်ဘာကြောင့်လဲဆိုတော့11 media ကရောတခြားတော်များများပေါ့နော်ကျမတို့ကြည့်နေတလို့ဆိုရင်ဒီအစိုးရဘက်က corruption ပေါ့နော်အချင်းပြတ်ချစားတဲ့ကိစ္စတွေဆိုတော့တော်တော်လေးစုံစမ်းထောက်လာနေအဲ့တော့အစိုးရတရက်ကအချင်းပြတ်ချစားတာကိုအချင်းပြတ်ချစားတဲ့အတိုင်းရေးတာကိုဟိုကိုတော့ကျမတို့ဒီဟို media ကနေပြီးတော့မှဒါကြည့်လို့မလိုက်နိုင်ဘူးလို့တော့ပြောလို့မရဘူးပေါ့နော်အဲ့တော့ကျမတို့အနေနဲ့လည်းသတင်းထုတ်တွေကတော့အဖြစ်ကိုဖြစ်တိုင်းအမှန်ကိုအမှန်တိုင်းရေးသားဖော်ပြဖို့တာဝန်ရှိသလိုကျမတို့ဘက်ကလည်းကျမတို့အသက်နိုင်ဆုံးသတင်းစာပညာရပ်ကနေပြထားတဲ့သတင်းစာနယ်ဇင်းဥပဒေနဲ့အညီလုပ်တော့ဖို့ရှိရပေါ့နော်ဒါပေမဲ့ဒီတခုတစ်တိုင်းအစိုးရကိုဝေဖန်နိုင်တာကျမတို့ကသတင်းစာစာနယ်ဇင်းရဲ့ဥပဒေကိုထိုးဖောက်နေတယ်ဆိုရင်တော့ဒါကျမတို့ကတော့အဲ့ဒါကိုတော့ကျမတို့ချိုးဖောက်တယ်လို့မမြင်ပါဘူးရှင်နောက်တစ်ခုကတော့အခုလိုကျမတို့သတင်းထောက်တွေနည်းနည်းကြည့်ပြီးတော့မှကျမတို့တိုင်းပြည်ကိုအကျိုးပြုလာတဲ့အတွက်ကြောင့်မို့အခုကျမတို့တိုင်းပြည်ကလည်းပို့ပြီးတော့မှဒီမိုကရေစီလမ်းနဲ့ညီတဲ့လမ်းဘက်ကိုအခုရောက်လာတယ်ပေါ့နော်ရင်သုံးခါနဲ့မတူပဲနဲ့အဲ့ဒါကြောင့်မို့ကျမရဲ့အမြင်မှာတော့တခါတလေကျမတို့သတင်းထောက်တွေမှလည်းမားတဲ့အခါရှိတယ်ဒါပေမဲ့များတော့အဖြစ်ကတော့ကျမတို့အသက်နိုင်ဆုံးသတင်းစာစာနယ်ဇင်းဥပဒေနဲ့အညီစုံစမ်းထောက်လမ်းပြီးတော့မှရေးသားတာကိုတော့ပို့ပြီးတွေ့ရပါတယ်ဒါပေမဲ့ဒီနိုင်ငံတော်အတံပင်ခံပုဂ္ဂိုလ်နဲ့သမ္မတကြီးကနေပြီးတော့လေဒီသတင်းစာပညာရနဲ့ပတ်သက်ပြီးတော့မှပို့ပြီးတော့မှလေးနဲ့ပြုတံပိုးထားလာတာတွေကိုတွေ့ရတဲ့အတွက်ကြောင့်မလို့လေကျမအရင်တော့ဝမ်းသာပါတယ်ရှင်။ဘာကြောင့်လဲဆိုတော့ဒါကိုကလုံးနဲ့ကိုကျော်စိုးဦးတို့နေရဘူးလွတ်လာတယ်ဆိုတာကတော့တိုင်းပြည်ရဲ့ဒီစာနယ်ဇင်းလောကမှာအတော်လေးကိုပြုတဘောဆောင်တဲ့လှုပ်ဆောင်ချက်တစ်ခုလို့ကျမကတော့မြင်ပါတယ်ရှင်။မနေ့ကပေါ့နော်ဒါကိုကလုံးနဲ့ကိုကျော်စိုးဦးတို့ထောင်ထဲကနေထွက်လာတာကိုကျမတို့ကအရင်လဲဝမ်းသာတယ်ပြီးတော့မှသတင်းထောက်ချင်းချင်းလဲပို့ပြီးတော့မှပေါ့နော်သူတို့ညောက်အပြင်ကနေပြီးတော့မှသူတို့ယုံကြည်တဲ့သတင်းစာစာနယ်ဇင်းပညာရပ်နဲ့အတိုင်းပြည်ပြပုတ်ပြီးအကျိုးပြုသွားမှာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်မအများကြီးဝမ်းသာကုန်ယူမိပါတယ်ရှင
်။ပူလစ်ဇာဆုရှင်ကချင်မျိုးသမီးအက်စတာ2ဆန် VOE ကိုရှင်းပြခဲ့တာ
ပါ။ VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ VOA American တာမြန်မာပိုင်းက2019ခုမေလ10ရက်ပို့တခုနဲ့မနက်ခင်းစီစဉ်တွေကိုတက်ရိုက်ထုတ်လွှင့်နေတာပါ Facebook စာမျက်နှာကလည်းအချိန်နဲ့တပြိုင်တည်းထဲဖမ်းယူနားဆင်လို့ရပါတယ်အခုဒုတိယပိုင်းကြားမယ်ထဲမှာဆိုလို့ရှိရင
်ဒီအစိုးရဖြစ်စီဒီအစိုးရရန်နီယာအောက်မှာရှိတဲ့ဒီ Temporal Institution တွေကပြည်သူတွေရဲ့ဝန်ထမ်းတွေဖြစ်တယ်ဆိုတော့သူတို့ကပြည်သူတွေရဲ့ဝန်ထမ်းထောက်ပြမှုကိုလက်ခံရလိမ့်မယ်ဗျအ
ဲ့ဒါကတော့သတင်းမီဒီယာတွေကိုမြန်မာစစ်တပ်ကတရားစွဲဆိုမှုတွေပုံများလာတဲ့ပတ်သက်ပြီးတော့ပြောသားခဲ့တာပါအင်္ဂါညတည်းလေးလိုင်းပြန်လည်တင်ဆက်မှုမှာနားဆင်ကြအောင်ပါဖြစ်ပါတယ်။ American Idiom 3နှုန်းတွေလည်းကြားအောင်ပါပါ။လောလောဆယ်တော့နိုင်ငံတကာသတင်းမီဒီယာတွေမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအာပေါ်မပြတ်ကျွန်တော်နဲ့မတ်အင်ဂျင်နိုင်တင်ပြပါမယ်။ Reuters သတင်းသမားကိုဝါလုံးနဲ့ကိုချော်ဆိုးတို့ပြန်ပြီးတော့လွတ်မြောက်လာတယ်ဆိုပေမဲ့ဒီကိစ္စကထူးခြားတဲ့ပြောင်းလဲမှုတစ်ခုတော့မဟုတ်ပါဘူးဆိုတဲ့ခေါင်းစဉ်နဲ့ Richard Baddock, Sonnen နဲ့ Mike Ives တို့ပူးတွဲရေးသားထားတဲ့ဆောင်းပါးကို The New York Times သတင်းမှာမေလ9ရက်နေ့ကဖော်ပြထားပါတယ်။ထောင်ထဲမှာ16လနေခဲ့ရတဲ့ကိုဝါလုံးနဲ့ကိုကျော်ဆိုးတို့ဟာမနေ့တုန်းကတော့သူတို့ရဲ့မိသားစုဝင်တွေနဲ့အတူပြန်ပြီးတော့နေထိုင်ခွင့်ရခဲ့ကြပါပြီ။သတင်းသမားနှစ်ဦးကိုအခုလိုပြန်ပြီးတော့လွတ်ပေးလိုက်လို့မြန်မာအစိုးရအတွက်ကမ္ဘာကောင်းဆောင်တွေနဲ့အခွင့်အရေးအုပ်စုတွေရဲ့ဖိအားပေးမှုတွေကနေတက်တာသွားတဲ့သဘောပါ။သတင်းသမားနှစ်ဦးလွတ်မြောက်လာတဲ့ဆိုပေမဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့တခြားအခွင့်အရေးတွေရှိလားမလားဆိုတာကတော့ပြောဖို့ခက်ပါတယ်။နိုင်ငံရေးအရာဖမ်းဆီးခံထားတဲ့သူတွေဒါဇင်နဲ့ချီပြီးတော့ရှိနေတော့မှအသေးဖြတ်မှုနဲ့ရေးယူခံရမဲ့သူတွေလည်းဒါဇင်နဲ့ချီပြီးတော့ရှိနေပါသေးတယ်။ကိုဝါလုံးတို့နှစ်ဦးကိုပြန်ပြီးတော့လှုပ်ပေးလိုက်တာဟာအနောက်နိုင်ငံတွေနဲ့ဆက်ဆံရေးပြန်ကောင်းအောင်လုပ်ဖို့အလွယ်ဆုံးခြေလှမ်းတစ်ခုပဲလို့ရန်ကုန်မြို့ကလေလာသုံးသပ်သူဒေးဗစ်မက်တီယာဆင်ကပြောပါတယ်။သမ္မတဦးဝင်းမြင့်နဲ့တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့စီကိုသတင်းသမားနှစ်ဦးရဲ့မိသားစုတွေကအတနာခံစားတင်ခဲ့ပြီးတဲ့နောက်ပိုင်းလူငင်းချမ်းသာခွင့်ပေးခဲ့တာလို့မြန်မာဆိုရပြောခွင့်ရဦးစော်ထေးကဆိုပါတယ်။ကိုဝါလုံးနဲ့ကိုကျော်ဆိုးတို့ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာရင်းညာမွတ်စလင်ယာသားတွေအသက်ခံရတဲ့ကိစ္စကိုစုံစမ်းနေတော့2019ခုနှစ်ဒီဇင်ဘာလမှာအဖမ်းဆီးခံခဲ့ရပြီးနိုင်ငံတော်လေးဝက်ချက်အုပ်တွေပေါက်ကြားမှုနဲ့ထောင်ဒဏ်9နှစ်ချခံခဲ့ကြရတာပါဒင်းလောကမှာအမြင့်မားဆုံးချီးမြှင့်တဲ့ဆုတစ်ခုဖြစ်တဲ့ပူလစာဆုအပါအဝင်တခြားသတင်းဆိုင်ရာဆုတွေကိုဝါလုံးတို့ရခဲ့ကြပြီးနိုင်ငံတကာရဲ့ချီးမွမ်းမှုကိုခံခဲ့ရပါတယ်ဒါပေမဲ့လည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကတော့မြန်မာနိုင်ငံမှာတိတိတသာကျဆင်းလာနေပါတယ်ကိုဝါလုံးတို့ကိစ္စဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီကိုစစ်ဆေးတဲ့စာမေးပွဲတစ်ခုဖြစ်ပြီးအဲ့ဒီစာမေးပွဲကြာရှုံးခဲ့တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အဖွဲ့ကမတ်ရင်ဂျန္နာတိန်ကဆိုပါတယ်ပြီးခဲ့တဲ့လကစပြီးတော့လူငင်းချမ်းသာခွင့်နဲ့ပြန်လွတ်လာခဲ့တဲ့အကျဉ်းသား 23,000 ကျော်ထဲမှာနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဖမ်းခံရသူတွေက10ဦးပဲပါတဲ့အကြောင်းနောက်ထပ်နိုင်ငံရေးအကျဉ်းသား25ဦးရှိနေတော့မှဖြစ်ပြီး283ဦးကနိုင်ငံရေးနဲ့ပတ်သက်ပြီးတော့တရားစွဲခံရတယ်လို့AAPP နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းကခေါင်းဆောင်တဦးဖြစ်သူဥပိုလ်ကြီးကပြောတဲ့အကြောင်း The New York Times သတင်းစာမှာမနေ့ကဖော်ပြထားပါတယ်
။မြန်မာ့တရုတ်ကအပြည်အပြင်ချုပ်ကင်ထားတဲ့အကြောင်း Monish Toraban နဲ့ Pawan Amin တို့ရေးသားတဲ့ဆောင်းပါးကို The Diplomat Magazine မှာမေလ9ရက်နေ့ကဖော်ပြထားပါတယ်။တရုတ်နဲ့မြန်မာအင်ကြီးချင်းနှစ်နိုင်ငံကြားမှာတရုတ်ရဲ့လွှမ်းမိုးမှုတွေကအဆင့်တော်တော်များများမှာစိတ်ဝင်ပြန့်နှံ့နေတဲ့အကြောင်းရေးသားထားတာပါ။အခြေခံအားဖြင့်အဆင့်3ဆင့်ခွဲလို့ရပါတယ်။အစိုးရနဲ့စစ်တပ်အပြန်အလှန်တန်တမာရေးဆက်ဆံမှုတွေကိုကောင်းမွန်အောင်ထိန်းသိမ်းထားပါတယ်။မြန်မာပြည်တွင်းနိုင်ငံရေးအစင်မှာဆိုရင်လက်ရှိလှုပ်ဆောင်နေတဲ့အမျိုးသားပြည်လဲတင်းမြဲရေးလုပ်ငန်းစဉ်အတွင်းတိုင်းနာဖွဲ့စည်းတွေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးကအရေးပါတဲ့နေရာမှာရှိနေပါတယ်။စီးပွားရေးအစင်မှာဆိုရင်တော့မြန်မာအစိုးရဟာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုအားကိုးနေရတာပါ။ပြင်ပကဘာနဲ့ဆက်ဆက်မှုတွေတိုးအောင်မြန်မာဘက်ကလှုပ်ဆောင်နေတဲ့ဆိုပေမဲ့လည်းစီရေးနဲ့နိုင်ငံရေးအရာတရုတ်မြန်မာဆက်ဆံရေးကအားကောင်းနေတော့မှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့တရုတ်ပြည်ကိုသွားတဲ့တရားဝင်ခီးစဉ်တွေအရာမြန်မာနဲ့တရုတ်နှစ်နိုင်ငံကြားနားလည်မှုတွေပိုပြီးရလာတယ်လို့နိုင်ငံတကာကမြန်မာကိုအပြစ်တင်ဝေဖန်နေမှုအပေါ်တရုတ်ဘက်ကလည်းအကာအကွယ်ပေးလာခဲ့ပါတယ် UWSP ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့အပါဝင်တိုင်းနာလက်နက်ကိုင်အုပ်စုတွေနဲ့တရုတ်နိုင်ငံကြားဆက်ဆံရေးကရှိလာခဲ့တာကြားပြီးဖြစ်ပြီးဝါဖွဲ့နဲ့တရုတ်ကြားမှာဆိုရင်နိုင်ငံရေးအရာတွေမကစီးပွားရေးအရာရောစီးရေးအရာရောလူမှုရေးအရာပါဆက်ဆက်မှုကအခိုင်အမာရှိနေတာပါတရုတ်နိုင်ငံရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေကအခုနှစ်ပိုင်းတွင်အတွင်းမြန်မာနိုင်ငံမှာတော်တော်များများရှိလာနေပြီးတရုတ်ရဲ့အကြွေးပြိမဲ့အရေးစိုးရိမ်မှုတွေလည်းရှိနေပါတယ်မြန်မာနိုင်ငံဟာ နိုင်ငံရေးအတွင်းကူးပြောင်းမှုကအနောက်နိုင်ငံတွေကိုဥတီပြီးရွေလျားလာမဲ့လက္ခဏာတွေညီနေရတဲ့ဆိုပေမဲ့လေတရုတ်နဲ့မြန်မာနိုင်ငံရေးဆက်ဆံမှုကတိုးလာနေတာကြောင့်မြန်မာရဲ့စီးပွားရေးနဲ့နိုင်ငံရေးအပေါ်တရုတ်ရဲ့စုပ်ကိုင်ထားမှုကကြီးမားနေတယ်ဆိုတာကိုပြသနေကြောင်းဒီဒီပလိုမက်မဂဇင်းမှာဖော်ပြထားပါတယ်ရှင်အခုတော့အမေရိကန်ဤရန်အသုံးနှုန်းတွေကိုဒေါ်လာတန်ကတင်ဆက်ပေးပါလိမ့
ဒီနေ့မင်းတင်ပြမယ် ADM အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကဏ္ဍ20ခုဆိုလိုတာတော်ရရှိများအသိပါ HIND hind ကတော့အနောက်ဖက် SIGHT sight ကတော့စက်ခုအမြင်ဆိုတော့စကိုက်ခုရဲ့ဓာတ်ရိုက်ဒီပဲကတော့20 20နောက်ကိုပြန်မြင်တာပေါ့20 20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့တော်ရရှိများသိချင်ကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းသပ်ရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ် hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကစီးကြီးလာတဲ့ကားအစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းစီးသက်သာတာကိုဝယ်လိုက်နေရင်ကောင်းတာဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတိတိကျကျပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းတာဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုတော့မင်းညာကထုတ်လွှင့်ခဲ့တဲ့ Daily Line Season ကိုပြန်ပြီးတော့နားဆင်ကြပါဘောခင်ဗျာကိုသားညိုကတက်ဆက်ပါလိမ့်မယ်
မင်္ဂလာပါခင်ဗျာဒီကနေ့ညပိုင်းတဲလူလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာစစ်တပ်ကနေပြီးတော့တရားစွပ်စွဲမှုတွေခက်ဆစ်ဆိတ်ဖြစ်လာနေတဲ့အခြေအနေပါဒီကနေ့မှာတော့နိုင်ငံရေးကျင်းသားတော်များပြန်လွတ်လာပါတယ်ပြန်လွတ်လာတဲ့ချိန်ထဲမှာပဲဒီရက်ပိုင်းအတွင်းမှာပဲပြောရမယ်ဆိုရင်ဒီမြန်မာစစ်တပ်ကနေပြီးတော့သတင်းမီဒီယာတွေရောတက်ကြွလှုပ်ရှားသူတွေကိုပါဒီလွတ်လပ်စွာပြောဆိုရေးသားမှုနဲ့ပတ်သက်ပြီးတော့ဒီအခြေခံပေါ်မှာတရားစွပ်စွဲမှုတွေလုပ်တာရှိပါတယ်ဒီကိစ္စပါဒီသတင်းမီဒီယာတွေနဲ့ပတ်သက်လို့ရှိရင်ကိုင်တွေဖြည့်ရှင်းတဲ့နေရာမှာမီဒီယာဥပဒေဆိုတာရှိနေပေမဲ့လို့အဲ့ဒီမီဒီယာဥပဒေကိုကြော်ပြီးတော့တခြားရာဇဝတ်မှုပုံမှားတွေနဲ့သုံးစွဲလာလို့တရားရေးဌာနတွေကလည်းဒါကိုစမ်းသပ်မှုမလုပ်ဘဲနဲ့ချက်ချင်းဆိုလိုပဲဖမ်းဆီးရေးယူတာတွေလုပ်ပါတယ်ဒါကြောင့်မလို့စစ်တပ်ကအခုလိုရေးယူကိုင်တွေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးပါပါအဓိကပေါင်းဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့မြန်မာမီဒီယာကောင်စီကကုမြင့်ကျော်ဖြစ်ပါတယ်နောက်တူကတော့လူခွင့်ရေးတက်ကြွလှူရှားသူဖြစ်ပါတယ်ကုမြတ်သူပါနှစ်ဦးစလုံးဒီလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးကုမြင့်ကျော်ကိုအရင်ဆုံးမေးကြပါတယ်ခင်ဗျကွန်မတီကမြန်မာမီဒီယာကောင်စီအဖွဲ့ဝင်တူလည်းဖြစ်ပါတယ်။အရင်ဒီမြန်မာမီဒီယာကောင်စီတက်တန်းနေမှာလည်းတာဝန်ယူခဲ့ဘူးသူဆိုတော့သတင်းမီဒီယာဥပဒေရှိရတဲ့စစ်တပ်ကနေပြီးတော့အခုရေးယူဆောင်နေတာပေါ့နော်။မြန်မာမီဒီယာကောင်စီကလည်းတမနာခံထားတဲ့အဖွဲ့စည်းပါပဲ။နောက်တစ်ခုကစစ်တပ်ကကြီးကဲတက်ချုပ်ကူနိုင်ကလည်းမြန်မာမီဒီယာကောင်စီကိုမကြမကြခေါ်ယူတွေ့ဆုံတာရှိပါတယ်။ဒီလိုအခြေအနေရှိရတာနဲ့သတင်းမီဒီယာကောင်စီကိုကြော်ပြီးတော့ဥပဒေကိုကြော်ပြီးတော့ခြားရာဇဝတ်မှုတွေနဲ့ရေးယူနေတဲ့ကိစ္စမီဒီယာကောင်စီကဘာမှမလုပ်နိုင်တော့ဘူးလား။ကွန်မတီရဲ့အမြင်သိကြပါတယ်။
ဒေမီယာကောင်စီကသမရခန့်တာတော့မဟုတ်ဘူးပေါ့။ဒေမီယာကောင်စီကဒေမီယာဥပဒေအရာ
ကိုစားပြုဖွဲ့စည်းတွေတော့ရှိကြတယ်သို့တော်လည်းဥက္ကဋ္ဌတို့ဘာလို့ဆိုတော့ကောင်စီဝင်ချင်းချင်းပြန်မဲပေးတာရယ်နောက်တစ်ခါတော့သမရဘက်ကအဆိုပြုတဲ့လူတယောက်ရှိတယ်လွှတ်တော်နည်းကဆိုပြုတဲ့လူအဲ့ဒီဟာမျိုးတော့ရှိတယ်ပေါ့နော်ဆိုလိုချင်တာဟော appoint တဲ့ခန့်အပ်တဲ့ဟာမျိုးတော့မဟုတ်ဘူးသို့တော်လည်းဟိုအတိုင်းတာတစ်ခုရှိတော့အစိုးရကဒီမှာပြုတဲ့အဖွဲ့စည်းသို့တော်အာဏာလိုဟာမျိုးတော့မရှိဘူးပေါ့လေပြန်ပြောရင်တော့ပြီးခဲ့တဲ့နှစ်တွေမှာတော့တမရနဲ့ဆက်ဆံရေးပေါ့လေတွေးဆမှုတွေရှိခဲ့တယ်တစုံတရာမီဒီယာနဲ့ပတ်သက်ရင်တရင်းမီဒီယာကောင်စီကိုခြေဥစွာတိုင်ကြားပါဆိုတဲ့အရင်တိုင်ပါဆိုတဲ့ဟာမျိုးကိုသူတို့ကလည်းအဲ့ကျန်လက်ခံခဲ့တယ်ပေါ့နော်သို့တော်အခုဒီလပိုင်းအတွင်းမှာဘာလို့ပြောင်းသွားတယ်လဲဆိုရင်တော့ကျွန်တော်သုံးသပ်ချက်ကတော့အခြေအနေရခိုင်အရေးခင်းကိစ္စကလည်းအဓိကကြတဲ့အချက်လက်တစ်ခုလို့ထင်တယ်ဟိုဘာလို့အဲ့လိုပြောရလဲဆိုရခိုင်ပါဖြစ်နေတဲ့ပြည်ပခန့်တွေမှာမြေပြင်မှာရင်တိုက်နေကြတယ်လက်နဲ့နဲ့တိုက်နေကြတာမဟုတ်ဘူးတကယ်တမ်းကျတော့အဲ့ဒီမြေပြင်မှာတိုက်ပွဲတွေကလည်းဒီတရင်ထုတ်ပြန်မှုအချက်လက်တွေမှာလည်း information ဝယ်ဆဲလို့ပြောမှာပေါ့နော်တရင်အချက်လက်တွေနဲ့လည်းအဲ့ဒီမှာတိုက်ခိုက်နေကြတဲ့သဘောပဲပေါ့လေဆိုလိုချင်တာကဟိုတစ်ခါကလည်းအေးဘက်ကလည်းတရင်ထုတ်ပြန်မှုကြီးချစ်တယ်လို့တက်မရဘဲတရင်ထုတ်ပြန်မှုကြီးအဲ့ဒီနှစ်ခုဟာတွေကလူတို့ကိုဘသူကမှန်တယ်ဘသူကမှားတယ်စသဖြင့်အဲ့လိုဟာမျိုးတွေကဒီတရင်အချက်လက်မှာလည်းအသာစီးရအောင်ကျမ်းမှာကြိုးစားတယ်အဲ့ဒီနေရာမျိုးမှာဒီပြည်ထောင်စုတွေကတချို့တော့အချက်လက်တွေလွဲမှားတာမျိုးလည်းရှိမယ်တချို့ဖုံးကွယ်တာတဲ့အချက်လက်တွေထုတ်ပေါ်ရေးသားတာမျိုးရှိတယ်အဲ့ဒါမျိုးတွေမှာသူတို့မကြိုက်တဲ့သတင်းရေးတယ်သူတို့မကြိုက်တဲ့ချိတော့မှရေးတယ်သူတို့မကြိုက်တဲ့အချက်လက်ထုတ်ပေါ်တယ်ဆိုတဲ့ဟာမျိုးမှာမီဒီယာပြောပြတာတွေစလာတယ်လို့ကျွန်တော်တော့အဲ့လိုကောက်ပြထားတာပါ
ဟုတ်ကဲ့ဟိုတလောကလည်းတက်မလို့ပြောခွင့်ရပုဂ္ဂိုလ်ဘုံကျုပ်ဇော်မင်းထွန်းပြောသွားတာလည်းရှိပါတယ်သူတို့ရေးသားပြောဆိုနေပတ်သက်ပြီးတော့မီဒီယာဥပဒေအရဆိုရင်ဓာငွေပဲတတ်နိုင်တယ်ပေါ့နော်တကယ်တမ်းဒီရာဇဝမှုပုံမှာပုံစံမဟုတ်ဘူးအဲ့တကြောင်မလို့သူတို့မသုံးနိုင်ဘူးသူတို့အနေနဲ့ရေးယူမယ်ဆိုတဲ့အဟာမျိုးဖြစ်လာတော့စစ်တပ်ရဲ့သတင်းမီဒီယာနဲ့ပတ်သက်တဲ့သဘောထားကပို့ပြီးတော့တင်းမာလာလားပြောင်းလဲလာလဲလို့ပြောနိုင်မှာလားခင်ဗျာခုနောက်ပိုင်းမှာ
ရခိုင်ကိစ္စမှာဟိုနေ့ရေပြင်းရောဒီဟိုသတင်းမီဒီယာစစ်ပွဲနှစ်ခုလုံးကိုသူတို့ဟိုဝါရဖြန့်ကြီးစစ်ပွဲပေါ့လေနှစ်ခုလုံးဆင်နွှဲဖို့သူတို့ဟိုသုံးဖြတ်လာတယ်အဲ့ဒါကြောင့်ရှင်ကြီးကအဲ့လိုတွန်းပို့လာတော့ဒါကြောင့်သူတို့ဝါရဖြန့်ကြီးစစ်ပွဲမှာလည်းနိုင်ငံတိုက်ဖို့ဆိုဒီမီဒီယာတွေကအတားအဆီးလို့ဆင်းရဲဖလုံလို့ဖြစ်လာတယ်ဒါကြောင့်သူတို့ကမီးပရိရဲ့ကိုကျောင်းတယ်မဟာဗျူဟာကျောင်းတယ်လို့ကျွန်တော်ထင်တယ်။သတင်းမီဒီယာဥပဒေနဲ့မားသိန်း၁၀သိန်း၃သိန်းစသဖြင့်အဲ့လိုဟိုတန်ရိုက်တဲ့ဟာကလုံလောက်မရှိဘူးလို့ယူဆတာလေ။အဲ့ဒါလေကျွန်တော်ကတော်တော်ဟိုလက်မခံနိုင်တဲ့ဟာပေါ့နော်။ဘာလို့လဲဆိုတော့ defamation လို့ဆိုတဲ့ဟာကိုဒီလိုထောင်ချစေခြင်းတဲ့ဟာကဒီဟာကဟို criminal အဖြစ်နဲ့သတ်မှတ်ပြီးတော့ဟိုရာဇဝတ်သားဖြစ်နေသတင်းမီဒီယာသတ်မှတ်ခြင်းတဲ့ဟာဒီအခြေခံယူဆတာလွယ်မှားမယ်လို့ပြောတယ်
ဟုတ်ကဲ့ကုမြကျော်ဒီလိုက်ပေါ်မှာခဏနေပြပအောင်ခင်ဗျာကျွန်တော်ကုမြသူဖိတ်ခေါ်ချင်ပါလေကုမြသူပြောရမယ်ဆိုရင်သတင်းမီဒီယာတွေမကပါဘူးတလောကဆိုရှင်ဒီတန်ကြပ်ဖွဲ့ចောင်းသားလူငယ်ဖွဲ့တွေသူတို့ရေးသားပြောဆိုတာနဲ့ပြောဆိုတန်ကြပ်ထုတ်တာနဲ့ပတ်သက်ပြီးတော့စစ်တပ်ကရေးယူတဲ့အခါမှာထူးခြားခြား66ဂါကြီးအပြင်ကို95ခဒီအာမခံမရတဲ့အမှုတွေနဲ့ပါတော်လေးပြင်းပြထန်ယူလာတယ်အဲ့တော့စစ်တပ်ရဲ့အခုလုပ်ရတဲ့ပတ်သက်လို့ကုမြသူရဲ့အမြင်သိချင်ပါလေခင်ဗျာ
ဒီတန်ချက်ကတော့ကျွန်တော်တို့ဒီရိုးရာလည်းဖြစ်တယ်ပြီးတော့ကျွန်တော်ခေတ်ဆက်ဆက်လည်းဒီကိုရီးယားအမြင်အထူးသဖြင့်စီမံခန့်ခွဲမှုတွေဒီအုပ်ချုပ်ရေးရန်ရည်နဲ့ပတ်သက်ပြီးထောက်ပြဝေဖန်ပြောဆိုတဲ့ဟာပေါ့ကျွန်တော်အမြင်ကတော့ဒီဟာကဒီဟိုဒါတကယ်လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်အခြေခံတွေကတခုလည်းဖြစ်တယ်ဆိုတော့ဒီညမှာတို့တရားစွဲတဲ့အချက်တွေကတော်တော်ပြဿနာရှိနေလို့မြင်နေကြဒီအစိုးရဖြစ်စီဒီအစိုးရရန်ရည်အောက်မှာရှိတဲ့ဒီ Federal Institution တွေကတော့တကယ်တော့ပြည်သူတွေရဲ့ဟိုလစာကိုစားသုံးနေရတဲ့ဖွဲ့စည်းတွေပေါ့ဒီအများပြည်သူရဲ့အခွန်အမ်းဝန်ထမ်းတွေဖြစ်တယ်ပေါ့အခွန်အမ်းပြည်သူတွေရဲ့လစာစားနေဝန်ထမ်းတွေဆိုတော့သူတို့ကပြည်သူတွေရဲ့ဝေဖန်ထောက်ပြမှုကိုလက်ခံရလိမ့်မယ်ဗျဆိုတော့ဒီလိုလက်မခံတဲ့တရားစွဲဆိုနေတဲ့ဟာတွေကအခြေခံအချက်ကတော့ပြဿနာရှိတယ်လို့မြင်တယ်ဒီနေရာမှာကျွန်တော်ကဘာပြဿနာဖြစ်ရှိနေရလဲလို့မြင်လဲဆိုတော့ဒီ95ခါလို့ဒီပုံမှန်တွေသုံးပြီးတော့စွဲနေတဲ့ဟာကတကယ်ဟိုဒီလူတွေအာမခံမရတဲ့နဲ့ဟုတ်ကဲ့ကနာဟိုဒီဖောင်တွေကနေပြီးတော့ကြားရင်ဆိုင်အောင်ဟိုရေတက်ရှိရှိလုပ်တဲ့လုပ်ချက်လို့မြင်တယ်ပြီးတော့ကိုဆိုးတဲ့တစ်ဆက်ကတန်ချက်ကတော့ဆက်ဆက်905ခန်းနဲ့တရားဆိုတဲ့အချင်းဒီတန်ချက်ကို live link နဲ့ဆိုပြီးတော့ဒီဆက်သွယ်ဥပဒေပါသုံးတာတော့ပို့ပြီးတော့ကိုမင်းတို့တရားရုံးနေသွားရမယ်မင်းတို့ဒီအမှုတွေမပြီးမချင်းရင်ဆိုင်ရမယ်ဆိုပြီးကျင်းစဲလို့တဲ့သဘောထိသူတက်ရောက်တယ်လို့ကျွန်တော်မြင်တယ်ဒါကအမတန်မကောင်းတဲ့ဇယလက္ခဏာပဲဗျလူတွေရဲ့ဒီတစ်ဆက်ကိုပိတ်ဖို့ကြိုးစားတာဒီမိုကရေစီကိုတားမြစ်ပိတ်ဖို့ကြိုးစားတာပဲဒီမိုကရေစီကိုရပ်တန့်ဖို့ကြိုးစားတာပဲလို့ကျွန်တော်တို့ယူဆပါတယ်
ဟုတ်ကဲ့ခင်ဗျာကုမြတ်သူတစ်ဆက်တည်းကျွန်တော်သွားရှင်တယောက်ကပေးထားတဲ့ပီဇာရှိပါတယ်အဲ့ဒါလေးဖတ်ပြပြီးတော့သူ့ပေါ်တုံ့ပြန်ချက်ပေါ့သူကတော့မောင်သက်သနအမေရိကန်ပြည်အောင်စုကပါကျွန်တော်တို့နိုင်ငံမှာရဲ့ပြည်သူကရွေးချယ်တင်မြှောက်လိုက်တဲ့ရတအစုရနဲ့အုပ်ချုပ်ရေးအာဏာကိုလက်မလွတ်ချင်သေးတဲ့စစ်စုရဆိုပြီးတော့စုရနှမျိုးရှိနေကြောင်းကျွန်တော်တို့ပြည်သူတရားလုံးမကကဘာလဲသိပါတယ်တဲ့စစ်စုရမှာသူတို့ကြိုက်ရေးဆွဲထားတဲ့အခြေခံဥပဒေအပြင် ပြည်ထရေးနေဆက်ရေးတရားရေးဌာနတွေအားလုံးကိုထိန်းချုပ်ထားတာမလို့အရသာစုရမှာသတင်းမီဒီယာလူလက်ခွင့်နဲ့ပတ်သက်ပြီးတော့ကောင်းမွန်တင့်လျော်တဲ့ဥပဒေတွေပြဋ္ဌာန်းနိုင်ဖို့တော့မှအလွန်အခက်တွေ့နေတယ်လို့သူကယူဆပါတယ်တဲ့စစ်တပ်ဘက်ကဒီလိုလှုပ်ရှားအဖြစ်ရသာစုရပေါ်မှာနိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေတိုးလာပြီးတော့ပေးစုရေးယူမှုတွေကတဆင့်စီးပွားရေးကြက်တဲမှုတွေကြုံလာနိုင်ပါတယ်ဒီလိုကြက်တဲတွေကတဆင့်အထူးတွေမကျေနပ်မှုတွေတိုးပွားလာပြီးတော့တိုင်းပြည်မတည်မငြိမ်ဖြစ်လာနိုင်ပါတယ်နောက်ပြီးအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့ဖို့စွတ်တော်ရဲ့ထောက်ခံမှုရလိုက်တာဟာလည်းစစ်ကောင်းဆောင်တွေအတွက်အကျက်တွေ့စီရလို့ယူဆပါတယ်။ဒါကြောင့်မလို့စစ်ကောင်းဆောင်တွေဟာတဲ့အယတားဆွေရပေါ်လုံးဝအကျက်တွေ့ပြီးတော့အခြေခံဥပဒေအရစစ်တပ်ကလွယ်တကူအာဏာသိမ်းအောင်လို့စနစ်ကျဖန်တီးနေတယ်လို့ယူဆပါတယ်တဲ့။ဒါကတော့မောင်တက်တနာရဲ့အမြင်ဖြစ်ပါတယ်။ကျွန်တော်ဒီမှာမောင်တက်တနာရဲ့အမြင်ကိုပဲမေးချင်ပါတယ်။ဘာလို့လဲဆိုတော့တရားစွဲစစ်တပ်ကတရားစွဲစုတဲ့နေရာအပြင်ကိုတချို့ကိစ္စတွေမှာပြည်သေးကနေပြီးတော့ဆွဲစုပါတယ်။ဥပမာဆိုရင်အခုဒီနေ့လွတ်လာတဲ့ကိုပါလုံးတို့ဘာလို့ကိစ္စဆိုပြည်သေးကဆွဲတာပါ။ပြည်သေးဆိုတာလည်းတမ်းလောကနေပြီးတော့ appoint လုပ်တဲ့အဖွဲ့အစည်းပေါ့အဲ့တော့လူတွေယူဆနေတာကစစ်တပ်ကလုပ်တယ်လို့ဖြစ်နေပါတယ်အဲ့တော့သူအခုမောင်တပ်သားရေးတဲ့အမြင်အရဆိုရင်စစ်တပ်ကလက်ရှိ NLD အစိုးရကိုအကြက်တဲဖြစ်အောင်လုပ်နေတဲ့ပုံစံမျိုးသူကမြင်ပါတယ်ကိုမြတ်သူရဲ့အမြင်ရောသိချင်ပါတယ
်ဟုတ်ကဲ့ဟိုဒီညမှာဒီစစ်တပ်ကလုပ်ပြီးဖြစ်စီမလုပ်ပြီးဖြစ်စီပေါ့လေကျွန်တော်မြင်တာတော့ NLD အစိုးရအနေနဲ့လုပ်လို့ရတဲ့နေရာတွေဟိုလုပ်လို့ရတဲ့ channel တွေရှိတယ်ဗျဆိုတော့လက်ရှိမှာကျွန်တော်တို့ပါလီမန်မှာဒီအမတ်အများစုကိုဒီ NIR NLD ပါတီဒီအစိုးရလက်ရှိအစိုးရပယ်ရထားတာပဲဒီနေရာမှာတချို့ဥပဒေတွေကိုဒီမူကြီးစံချိန်စံညုံးနဲ့မညီတဲ့ဥပဒေတွေကိုပြုပြင်ပြောင်းလဲပေးဖို့ဟိုလောက်ကမယ်လို့မဖြစ်မီလောက်ကမယ်လို့ကျွန်တော်တို့ထင်တယ်ဒါဆိုရင်စစ်တပ်ကတရားစွဲပြီးဖြစ်စေမစွဲပြီးဖြစ်စေဥပဒေနဲ့မညီညွတ်နေရင်သူဆက်သွားနေလို့မရတော့ဘူးဆိုကျွန်တော်ဒီဥပဒေရဲ့ definition တွေကိုရှင်းရှင်းလင်းလင်းလောက်ကမယ်အခုကျွန်တော်တို့66ကလို့ဥပဒေမျိုးဒီတကယ်တမ်းအရဆိုရှိလို့မရှိသင့်တော့လေဥပဒေမျိုးဒါမျိုးတွေပယ်ဆက်ဖို့လိုတယ်ပြီးတော့95ခလို့ဟာကျွန်တော်ကတော့ပယ်ဆက်ဖို့အားပေးတယ်နိုင်ငံတော်အကြီးအကျယ်ပြတ်စီတဲ့ဆိုတဲ့ဟာမျိုးကတကယ်တကယ်တော့ဒီမူကြီးစီမှာတော်တော်ပြဿနာရှိတဲ့ဥပဒေဒီလိုဥပဒေပုံမှားတွေကိုလက်ရှိမှာ NLD အစိုးရလွှတ်တော်ရေးမှာပြောင်းလဲတယ်ဆိုရင်ဒါမျိုးဥပဒေတွေနဲ့ဒီတက်ကြွလှုပ်ရှားသူတွေမီဒီယာတွေသူတို့တရားစွဲမခံတော့ဆိုရင်နိုင်ငံတကာပြည်ရလည်းမလာနိုင်ဘူးသူလိုချင်တာဒီမကောင်းတဲ့ဥပဒေတွေကိုထားကြည့်နေခြင်းကဆိုတော့ဖြစ်တဲ့ဖြစ်တဲ့တခြားဟုတ်ပါတီတွေကိုအခွင့်အရေးပြဖြစ်စီဒီပြည်သူတွေကိုလွတ်လပ်စွာထုတ်ပေါ်ပြောဆိုကိုထိပါပြီးတရားစွဲနေလို့ရတယ်နှောက်ယှက်နေလို့ရတယ်ဒါကြီးကျွန်တော်အတရေချက်တယ်အတရေညှိုးနှမ်းစီတယ်ဆိုတဲ့ဟာတကယ်တကယ်အမြင်ဆုံးဖြစ်ငွေတန်လောက်ပဲဖြစ်တယ်ဒါနဲ့သူအခုဒီအတရေဟိုပြက်စီတယ်ဆိုပြီးတော့ကျွန်တော်တို့ထောင်သွင်းနေတင်းထားတာလေထောင်ထဲမှာလူတွေကိုတနစ်နဲ့ချီပြီးနေခိုင်းနေလားနဲ့ချီပြီးကြောင်တရားရင်ဆိုင်ခိုင်းနေဒါကအမတန်မှားယွင်းနေတဲ့ပြဿနာလောလောဆယ်အန်ရီအစိုးရလုပ်နေတဲ့တခုကစစ်တပ်နဲ့ခုတရားစွဲနေတဲ့ဥပဒေတွေကိုလူတွေကတရားစွဲတယ်ဖြစ်စီအဲ့ဒီဥပဒေတွေကတော့ပြန်ပြီးဆန်းစစ်ပြီးတော့ဒီရွေးကောက်ပွဲမတိုင်ခင်အမြန်ဆုံးပြင်ဆင်နေတယ်လို့ကျွန်တော်ထင်တယ်။အစိုးရဘက်ကနေပြီးတော့တချို့တရားစွဲထားတဲ့ဟာတွေစီစစ်ဖို့ဒီရှင်းနေကြုံရုံးလို့ဟာမျိုးတွေကိုသိချပြန်ပြီး reform လုပ်ဖို့သူမဖြစ်မနေလို့ရကြ။တချို့ဟာတွေဆိုရင်ဒီရှင်းဒီဥပဒေအကြံပေးတွေကနေပြီးတော့ဒီဟာတွေကိုအမှုဆွဲတင်နေဆိုပြီးတော့ဟောလုပ်ပြီးနေတဲ့ဟာတွေကပြဿနာရှိတယ်။ပြီးတော့ကျွန်တော်တို့ဒီ66ကားလို့ဟာမျိုးမှာသက်သွေးဝင်ကြီးဌာနလို့ဟာမျိုးကဟောဝင်ပြီးတော့ဒီဟာဆွဲတင်နေဆိုပြီးတော့အကြံပေးနေတဲ့ဟာမျိုးတွေကလည်းအမှန်တန်ပြဿနာရှိတယ်။ဆိုအလူဟာမျိုးတွေသူပြောင်းလဲပြစ်လို့ရတယ်လက်တလုံးမအောင်လုပ်လို့ရတယ်ကျွန်တော်ကတော့ဒါအများဆုံးဟိုဖြစ်မနေလုပ်ပြီဆိုရင်တော့ဒီနိုင်ငံတကာဖိအားအောင်မှသူရင်ဆိုင်ရမှာမဟုတ်ဒီလိုမကောင်းတဲ့ဥပဒေတွေမရှိနေခြင်းကဟိုနိုင်ငံအနာဂတ်တော့လည်းကောင်းပြီမဗျ
ဟုတ်ကဲ့ခင်ဗျာကိုမြတ်သူကျေးဇူးပါကျွန်တော်နောက်ထပ်သရရှင်ပီးစာတစ်ခုဖတ်ချင်ပါတယ်ဦးစိတ်မောင်မေးချီလာမျိုးရပါတယ်သရသတိမီဒီယာကောင်စီနဲ့ပတ်သက်လို့ကိုမြင့်ကျော်ချီးစီချင်ပါတယ်အဲသူရေးထားတာကတော့ရှေ့မှာတော့ခုနပြောလို့ပေါ့ဒီအခုလက်ရှိဖြစ်နေတဲ့ပြဿနာတွေကိုပြောပါတယ်နောက်ပိုင်းမှာကျွန်တော်ချုပ်ပြီးတော့ဖတ်ပြမယ်ဒီပြဿနာကိုတက်မလို့နဲ့တွစ်ဆုံဆွနွေးတဲ့နေရာမှာဖြေကြားတာကသတင်းမီဒီယာကောင်စီရဲ့လှုပ်ဆောင်ချက်အားနည်းမှုသတင်းမီဒီယာဥပဒေရဲ့ပြောင်းရမ်းမှုတွေကြောင့်သတင်းသမားတွေကမလေးစားနောင်မကျင်နောက်တက်မလို့ကိုဆက်ပြီးတော့ဆော်ကားဒီကတွေကြောင့်ထိရောက်တဲ့ပြစ်မှုပြစ်ဒဏ်ကြီးကြီးမားမားပေးနိုင်တဲ့ဥပဒေတွေနဲ့တရားစွဲရတယ်ဆိုပြီးတော့ဖြေတယ်လို့သိရပါတယ်တဲ့ဒါဥစိတ်မောင်ရဲ့ပြောစကားပါကျွန်တော်သေချာအဲ့လိုဖြေမဖြေတော့မသိပါဘူးနောက်တစ်ခုကသူဆက်ပြောတာကဒါလက်မခံတဲ့အဖြစ်ပါပဲတဲ့ဒါပေမဲ့တက်မတော်ကဖြီးတဲ့အတိုင်းသတင်းသမားတွေရဲ့ရေးသားမှုတွေလွန်ကျူးနေရင်တော့သတင်းမီဒီယာကောင်စီကစီစစ်ပြုပြင်ပေးရမှာပါတဲ့ဒါကြောင့်ဒီပြဿနာပြည်လည်ရေးအတွက်ဒီလိုမျိုးသတင်းရေးသားမှုအငင်းပွားစရာကိစ္စတွေကိုအရေးယူတရားစွဲဖို့ကြုံလာခဲ့လို့ရှိရင်ကောင်စီနဲ့တက်မတော်အရင်ညှိမရလို့ရှိရင်နိုင်ငံတော်တမန်တော်ကြီးထံတင်ပြပြီးတော့အဆုတ်ဖြတ်ရယူဆောင်ရွက်လို့ရှိရင်အဆင်ပြေလိမ့်မယ်နောက်ထပ်တဲ့နဲ့ဥပဒေနဲ့ညီဆောင်နိုင်လိမ့်မယ်လို့ယူဆပါတယ်တဲ့ဥစေမောင်မေးထီလာရဲ့အမြင်မှာကိုမြစ်ကျော်သူ့ရဲ့သူဆွနေထားချက်ပေါ်တုံ့ပြန်ဆွနေပြပါအောင်ခင်ဗျ
ဒါရင်းမြောက်ဥပဒေကအားနည်းတယ်ဆိုတာလည်းဒါလည်းကျွန်တော်လက်ခံပါတယ်။ဘာလို့လဲဆိုတော့ဒီဥပဒေကိုတိတ်ငိမ့်ဆွတ်လက်ထက်ပေါ့။2014မှာအတည်ပြုခဲ့တယ်။အဲ့ဒီအတည်မပြုခင်မှာလည်းနှတ်တော်မှာကျွန်တော်တို့လူကျင်တဲ့ထုတ်ပြခြင်းနဲ့သူတို့လက်ခံတဲ့ဟာတွေနဲ့ကွာဟမှုတွေရှိခဲ့တယ်။အဲ့ဒီအချိန်မှာတော့ဒီလောက်ပဲရမယ်ဆိုတဲ့အနေအထားမျိုးနဲ့အဲ့ဒီမှာဒီတိတ်ငိမ့်ကြဥပဒေဖြစ်လာတယ်။အခုလည်းထပ်ပြီးတော့ပြင်ဆင်ဖို့ကြိုးစားနေတယ်ပေါ့နော်။ဥပမာအဖြစ်အလွယ်ဆုံးတစ်ခုပြောရမယ်ဆိုရင်တော့ရင်းပေါ်ပြမှုနဲ့ပတ်သက်တဲ့ဟာကိုသတင်းမီဒီယာဥပဒေမှာ
ဒီထက်မှုနဲ့ဒီလိုဆွဲဆုံနိုင်တယ်လို့ကြားထန်ထားတော့လေဒီဥပဒေနဲ့ပဲဆွဲရမယ်သူမဟုတ်ကောင်စီကိုအရင်တန်ရမယ်ဆွဲတာမျိုးမပါဘူးပေါ့နော်အခုပြင်ဆင်ဖို့ကျွန်တော်တို့ဒီရဲဟာကကောင်စီကိုအရင်တိုင်မှမပြေလည်တဲ့အခါမှာဒီတော့တရင်ပေါ်ပြမှုဥပမာအပြည့်ဖြစ်မှုဆိုရင်တရင်မြေဥပဒေနဲ့ဆွဲပါဆိုတဲ့ဟာမျိုးကိုပြင်ဆင်ဖို့ကြိုးစားမယ်ပေါ့နော်ဒါကျွန်တော်တို့အထူးပြုချက်ပဲရှိသေးတယ်ဒါပေမဲ့နှုတ်တော်မှာဘယ်လိုဖြစ်ဟောဘယ်လိုမျိုးလက်ခံမယ်တော့အဲ့ဒီဟာတော့ဒီချိန်မှာတတ်မပြောနိုင်သေးပေါ့နော်ဆိုတော့တရင်မြေဥပဒေအားနည်းချက်ရှိတာကိုလည်းကျွန်တော်လက်ခံပါတယ်သောသောပြောသလိုပဲဟိုတမ်းမရော်နဲ့ညှိဆဲနေရမျိုးမှာတော့တမ်းမရော်ကတကယ်လည်းကျတော့တရင်မြေကောင်စီနဲ့ဆွဲဟာမှာတချို့တော့အချက်လက်တွေမှာတော့ညှိနှိုင်းနေဆိုတာချက်ပေါ့လေဟိုဒီပလိုမစီတန်တမန်ရေးရဒီပြောတဲ့ဒီဘက်ကမြေတရရခံမှုဒီအရင်တိုင်းမှာတဲ့ဟာမျိုးကိုပြီးခဲ့တဲ့တစ်နှစ်နှစ်မှာတော့သူတို့လိုက်ပြောခဲ့တယ်သို့တော့အခုလိုမျိုးအချိန်မျိုးမှာတော့အနောက်ပတိလိုဟာမျိုးကအခုချိန်မှာတော့ဘာမှမသိသလိုနေတယ်အခုကျွန်တော်တို့စာပို့တယ်သို့တော့အဲစာ2000ကဘာမှဟိုအကြောင်းပြန်မရှိပါဘူးအဲ့နေသားမျိုးတော့ရှိတယ်တကယ်တမ်းကျတော့ကောင်စီကဥပဒေရပေါ်ထွက်လာတဲ့အခွင့်အရေးဖြစ်တော်ညာလည်းပဲမနိုင်တော့ဘူးတဲ့မှလည်းမပါသလိုဒီဟာရဲ့ကောင်စီရဲ့လုပ်ပိုင်ခွင့်ကလည်းဥပဒေတမိုးကြီးလည်းမဟုတ်တယ်လို့သတင်းသမားတွေအပေါ်မှာတော့ရှင်းဖို့ပိုင်းဆိုင်ရာရထုတ်ပြန်ခွင့်ဟိုသတင်းသမားတွေကိုဟိုချင်းခေါ်ခွင့်ပေါ့နော်ရှင်းဖို့နဲ့ညီဦးဒီလိုရေးသားမှုကအချက်လက်တွဲတဲ့အဲ့လိုမျိုးထုတ်ပြန်ခွင့်လုပ်ပိုင်ခွင့်တော့ရှိတယ်သို့တော့အတူအနဲ့ပတ်သက်တဲ့ဟိုတက်နဲ့ပတ်သက်တဲ့ကိစ္စတွေမှာတော့လာအောင်နဲ့ခေါ်ခွင့်မရှိတယ်လို့စာပို့ရတော့မှပဲအကျိုးအကြောင်းမပြန်တဲ့ဟာလည်းဘာမှချက်ပြီးဒီချက်ကိုလုံနိုင်တဲ့အနေအထားတော့မရှိဘူးဒါကတော့ဟိုကျွန်တော်မြင်မှာတော့ဖြစ်နေတဲ့ကျွန်တော်နိုင်ငံအခြေအနေပေါ့နော်ဟိုအစိုးရတကယ်ရေကွက်ပွဲနဲ့နိုင်ငံတဲ့အစိုးရတော်မှပဲသူ့ရဲ့အာဏာက85ရာခိုင်နှုန်းပြည့်မပြည့်မတိကျတဲ့အချိန်မှာတော့ဒီလိုကောင်စီလိုမျိုးပေါ်ထွက်လာတဲ့ဖွဲ့ကဒီလိုဖွဲ့စည်းကိုခင့်ခေါ်ဖို့မပြောနဲ့ပေါ့နော်ဟိုစာပို့ရင်တော့ပြန်မလိုက်ပါဘာလို့လို့မရတဲ့အနေအထားရှိတော့ဒီအချိန်လေးကတော့ဒါလက်ရှိရောက်နေတဲ့အနေအထားဒီပေါ်မှာဘယ်လိုမျိုးဆောင်ရွက်ကြမလဲဆိုတော့ဒီအားလုံးရဲ့အဖွဲ့အစည်းတွေအနေထားပေါ်မှာမြူတီတဲ့စူးစီးမှုညှို့မှုတခြားတော့အမြင်မြင်ရှိမှုပေါ့နော်
ဟုတ်ကဲ့
ဒီနေ့ဒီမောင်မြူတီရလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကမိကျော်ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်ပေးစာတောင်ဖတ်ချင်ပါတယ်သူကတော့ဥလထွန်ဒဂုံမြို့တက်တောင်ပိုင်းကပါကိုကျော်သိန်းသူ့စာလေးတစ်ချက်လောက်ဖတ်ပြပါအောင်ခင်ဗျာ
ကျွန်တော်အသေးချာနားလည်နေတာကရှင်းနေကြုတ်ကအစိုးရအဖွဲ့အောက်မှာရှိနေတဲ့ပြင်သမရကလည်းအစိုးရအကြီးအကဲအစ်စ်အမှန်မဟုတ်ပြန်တော့ဘာမှမလုပ်နိုင်တယ်လို့ဖြစ်နေတာပေါ့တရားရုံးကလည်းလေထဲမှာရက်နေရတဲ့လူလူအောက်ချီမခိုင်ဘူးလေတရားရုံးအစစ်စစ်ကိုကဲရေးဆိုတာစကားအဖြစ်လို့ဖြစ်နေလို့တာပေါ့ဘာဖြစ်နေတယ်လဲဆိုတော့အာဏာသုံးယောက်ကိုကျင့်သုံးဖို့ပြည်ပင်ဖို့ဆိုရင်ဥပဒေပြုရေးမှာလွတ်တော်ရှိတယ်အုပ်ချုပ်ရေးအတွက်အစိုးရရှိတယ်တရားစီရင်ရေးမှာတရားလွတ်တော်ဆိုတာပြည်ပြည်ပြင်းပြင်းမရှိဘူးလေတရားရေးဝန်ကြီးဌာနဆိုတာလည်းမရှိဘူးလေ
ဟုတ်ကဲ့ဒါကတော့ဥလထွန်းတကုံမြို့တဲ့အမြင်မှာဒါခုနကကိုမြတ်သူဆွေးနွေးသွားတာနဲ့နယ်လီဆက်ဆက်ပါလိမ့်မယ်ကိုမြတ်သူကသူကတော့တရားရုံးကြီးဌာနလိုဟာမျိုးကိုထားဖို့ဆိုတဲ့အကြံပြုချက်ရှိပါတယ်ဒီစနစ်ဖွဲ့စည်းပုံနဲ့ပတ်သက်လို့ကိုမြတ်သူတို့စဉ်းစားမိတာရှိလားအာခုနကလွတ်တော်မတ်တွေကိုတိုက်တွန်းတာပြောဆိုတာဆွေးနွေးတာမျိုးတွေရောရှိပါလားခင်ဗျာ
ကျွန်တော်တို့မရှိဘူးကလွတ်တော်မတ်တွေနဲ့ဒီပလက်လန်တွေကိုလည်းအနေနဲ့ခတ်တယ်ဗျဆိုတော့ဒီလိုခေစားတိုက်တော့ဆွေးနွေးလို့တော့ကျွန်တော်မြင်ရတော့တရားရုံးကြီးဌာနလိုဟာမျိုးကတော့ရှိတယ်နဲ့ပြီးတော့ရင်ဒီနောက်ခုကျွန်တော်တို့ဒီတရားရုံးနေနဲ့ပတ်သက်ပြီးဟိုစနစ်တကျအာဒီကျွန်တော်တို့ပြုပြင်ပြောင်းလဲရေးအများအပြားလောက်ကမလို့မြင်နေကြ။တရားရေးဌာနကမလွတ်လပ်နေဘူးတရားရေးကဒီလိုအမိခိုးမကင်းနေတဲ့ဟာကကျွန်တော်တို့နိုင်ငံတော်တော်ပြဿနာရှိတယ်။ဒီနေရာမှာကျွန်တော်ကြည့်လိုက်တချို့အမှုတွေဒီဟိုဆွဲကုန်မဆွဲစင်းတဲ့အမှုတွေတချို့အမှုတွေတရားရုံးမှာရင်ပြည်ပြကမဲ့အမှုတွေတရားရုံးကလက်မခံရမဲ့အမှုတွေအဲ့ဒီဟာတွေကိုလက်ရှိအာဏာတွေရာထူးတွေဒီဟာတွေတုံးပြီးတရားဆွဲနေတယ်ဟိုလူတွေကိုထောင်ထဲမှာဆပြီးညှင်းဆဲနေတဲ့ဟာကအမှန်တန်တိုင်းပြည်အတွက်လည်းဟိုထည့်ပြောရရင်တက်တည်မဲ့ဆီတယ်ပေါ့လေဆိုတော့ဒီလိုဟာမျိုးတွေကဒီ NLD ဆိုရလက်ရှိအာဏာရနေတဲ့သတင်းကာလတုန်းကမဖြစ်မနေလောက်ကမဲ့ reform တွေပဲကြာအဲ့ဒါနောက်သတင်းမှလုပ်မယ်ဆိုပြီးစောင့်နေလို့တော့မရဘူးတချို့ဟာတွေကတော့ဒီပြားယုံတွေကို reform ပြန်လုပ်ဖို့ပြားရေးဌာနတွေကို reform ပြန်လုပ်ဖို့ကတော့ဥပဒေဖြစ်တယ်သူတို့ရဲ့ဒီ message ရေးထဲမှာလည်းတရားဥပဒေစိုးမိုးရေးဆိုတဲ့အချက်ကနံပါတ်1အနေနဲ့ပါခဲ့တာပဲလေဆိုတော့ဒီဟာကိုသူတို့ဦးစားပေးနေနေပါခဲ့တာဆိုတော့ဒါအောင်မြင်မြင်ဆင်းဆင်းအကောင့်တွေခေါ်ဆင်းနေကြလက်ရှိကြံနေတဲ့တက်တန်လေးတွေမှာပေါ့နော
်ပြီးစားဆောင်ဖတ်ချင်ပါလေခင်ဗျာသူကတော့ကိုစောင်းဦးမောင်မတ်ခွန်ညူကြီးသူရဲ့ဟိုဟာလေးဖတ်ပြပါအောင်ခင်ဗျာ
မြန်မာပြည်မှာဖြစ်တဲ့ပြဿနာကတပ်မတော်နဲ့အာဏာရှင်မကွဲပြားကြတာလို့မြင်ပါတယ်တပ်မတော်ဆိုတာဗိုလ်ချုပ်အောင်ဆန်းတည်ထောင်ခဲ့တဲ့ကမ္ဘာကအသိမှတ်ပြုတဲ့နိုင်ငံတော်ကာကွယ်ရေးအဖွဲ့အစည်းကြီးပါကျွန်တော်တို့တွန်းလှန်ရမှာအစ်စ်မှန်သည်အာဏာရှင်အဖြစ်သတ်မှတ်ထားတဲ့သူတချို့ကိုဘိုင်နိမ့်နဲ့တော်လှန်ရမှာပါဒါကိုသတိမမူပဲတပ်မတော်လို့သုံးပြီးတွန်းလှန်နေရင်တော့တပ်မတော်အဖွဲ့တွေကသူတွေကလည်းတပ်မတော်ကိုစော်ကားတယ်ဆိုပြီးပြန်တွေ့ကြမှာပဲလေဒါကြောင့်တစ်ဖွဲ့နဲ့တစ်ဖွဲ့ယုံကြည်မှုတိစောက်မယ်ဆိုရင်အဖွဲ့နာမည်ကိုသုံးပြီးမပုတ်ခတ်တာပို့ပြီးတော့ကောင်းမယ်လို့မြင်မိပါတယ်
ပိုင်နှိမ့်နဲ့ဆော်မဲဆိုရင်လည်းတကယ်တမ်းတရားစွဲမဲ့သူကလည်းစွဲမှာပါပဲ။ဒါပေမဲ့ပိုင်နှိမ့်နဲ့ချပြလို့အစွဲခံရတာပိုးပြီးတော့တတိရှိတယ်လို့မြင်မိသလိုရင်ကြားစေရေးအတွက်တကယ်ပညာဉာဏ်ကြီးမားတယ်လို့လည်းယူဆမိပါပဲ
။ဟုတ်ကဲ့ဒါကတော့ကုဆောင်းမောင်သူ့ရဲ့ပြီးစားသူ့အမြင်ကိုပေးပို့လာတာပါခင်ဗျာ။ကျွန်တော်ဒါနဲ့ပတ်သက်လို့ကုမီကျော်ပဲမိကြပါတယ်။ခုနကပြောသလိုပဲတက်နဲ့ပတ်သက်လို့ဒီ institution တစ်ခုလုံးကိုတိုက်ခိုက်ရည်သားမှုတွေပုံစံမျိုးဖြစ်နေလို့လားဒီလက်ရှိဒီတရားစွဲဆိုခါတဲ့လူတွေပဲဖြစ်ဖြစ်လက်ရှိမီဒီယာလောကရဲ့တက်နဲ့ပတ်သက်လို့ရည်သားပြောဆိုမှုတွေပတ်သက်လို့ကုမီကျော်သုံးသပ်ပြပါအောင်ခင်ဗျာ
တဲ့ရဲ့ယက်တီတဲ့ရဲ့သဘောထားပေါ့နော်ကျွန်တော်တို့ကလည်းဒီစနစ်ကိုပြောတာပါဒီလူပုဂ္ဂိုလ်တွေကိုပြောတာဒီတက်မရှိရဘူးလို့ပြောတာတော့မဟုတ်ဘူးပေါ့နော်တက်မတော့ရှိရမယ်ဆိုတော့ဟိုနိုင်ငံဒီမှာကာကွယ်ရေးအတွက်နိုင်ငံတကာနိုင်ငံထွက်ကြနိုင်ငံတက်မတော့ရှိရမယ်ဆိုတော့ကျွန်တော်လက်ခံတယ်သို့တော့ဖြစ်နေတဲ့လောလောဆယ်ရှိနေတဲ့နိုင်ငံကြီးမှာတက်မတော့ရဲ့ပါဝင်နေတဲ့အပိုင်းလွတ်တော်မှာပါဝင်နေတဲ့အပိုင်းနောက်တစ်ခါမီဒီယာတွေအပေါ်မှာသူတို့ရဲ့ဟိုကန့်တန့်မှုအပိုင်းပေါ့အဲ့ဒီအပိုင်းကိုကျွန်တော်တို့ကစနစ်ပိုင်းကိုပြောနေတာပါဟိုသက်သက်ပြောသလိုပိုင်းနေနဲ့တယောက်ချင်းဆိုရင်တော့အဲ့ဒီတယောက်ကဥပမာသူပင်စင်ယူသွားတဲ့ခါမှာနောက်ပြောက်တက်လာတော့လေဒီစနစ်မျိုးနဲ့ဒီရက်ဒီရက်မျိုးနဲ့ဆက်လုပ်တဲ့ခါမှာအဲ့ဒီလိုတန်မြာလေနေတဲ့သဘောလေးကျွန်တော်သင်ပါတယ်ဒါကြောင့်ကျွန်တော်တို့ကစနစ်ကိုပြောင်းအောင်တက်မတော်ရဲ့လက်ရှိသူတို့ယူဆလာတဲ့အယူအဆတွေနောက်ကနိုင်ငံပါဝင်မှာပါဝင်မှုအဲ့ဒီဟာမျိုးတွေကိုပြောင်းအောင်ကျွန်တော်တို့ကတိုက်တွန်းတဲ့သဘောပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တစ်ဆက်တည်းမိကျင်လာကုမီကျော်ကိုခုနကကုမီကျော်ပြောသွားတဲ့အထက်မှာတက်ကလည်းခုရခိုင်ကိစ္စနဲ့ပတ်သက်လို့ဝါရချမ်းကြီးကြီးကိုသူညှင့်လုလာတဲ့အချိန်ဒီဖြစ်လာတဲ့တင်းကြပ်ကြပ်မီဒီယာတွေကိုကင်တွယ်လာတဲ့ဒီအချိန်လေးပေါ်မှာမြန်မာမီဒီယာတွေဘက်ကကောရေးတာတာ subcensorship ပေါ့ကိုယ့်ဘက်ကစင်စာဖြတ်ပြီးတွန့်ဆုတ်သွားတာမျိုးတွေရောအချိန်တွေရောကြုံနေရပြီလား
အခုဆိုကျွဲတယ်ဆိုရင်အခု RSA ကိုမှုတ်ဖွင့်ထားတယ်ပေါ့နော်မှုတ်ဖွင့်ထားတယ်ဆိုတာတရားရုံးတော့မရသေးပါဘူးနောက်တစ်ခုကတော့ PRB ကိုအမှုတ်ဖွင့်ထားတယ်ဒါ yes scan ကခေါ်ပြီးပေါ့နော်အခုတခါဒီ development media group တို့ကစစ်တေအခြေဆိုင်ရခိုင် media တခုကိုဒါ18နှစ်နဲ့ရေးစခန်းကခေါ်ပြီးတော့စစ်ဆေးနေဒီလိုကိုဆွဲလိုက်ရင်ကိုပဲအဲ့ဒီတင်းဌာနတွေကဂျင်းကြီးပေါ့သူတို့ရေးမဲ့တင်းတွေဒီရခိုင်ဒီပကနဲ့ပတ်သက်တဲ့ပေါ့နော်ဒီနေ့ကဒီပကနဲ့ပတ်သက်တဲ့ရေးမဲ့တင်းတွေမှာစက်စင်တာရှိတာတင်းတွေပေါ့ရှိတော့နောက်တစ်ခါတော့အစွဲမခံသေးတဲ့တင်းဌာနတွေလည်းဒီမှာ3ခုနမူနာဆွဲပြထားပြီဆိုရင်ပဲတဲ့နေသူတွေအလိုတယောက်ကိုတန့်သွားတော့သိကြတာပေါ့နော်သို့တော်လည်းသတင်းဖော်ပြမှုတွေတော့ရှိနေသေးတယ်သို့တော်ဘယ်လိုပုံစံနဲ့ဖော်ပြမလဲအသုံးနှုန်းမသုံးနဲ့ဘယ်လိုအင်းများမယူလဲစသဖြင့်အဲ့ဒီအပိုင်းတွေမှာတော့ဈေးတွေပေါ့ကိုယ့်အကူပြန်ပြီးတော့ကိုယ့်လက်ကိုယ်ကိုချုပ်နေတဲ့အပိုင်းတွေကတော့ဈေးတွေပေါ့ရှိနေပြီပေါ့ကင်မရာဘက်ကလူတင်တဲ့ဟာလဲသူတို့ရဲ့ပြင်မှတ်ကလည်းဒါပဲလို့ကျွန်တော်ထင်
တယ်ဟုတ်ကဲ့ခင်ဗျာကျွန်တော် daily life season အချိန်ဆီသွားလို့ပါပေါင်ဆွေးနွေးပြီးတဲ့ဦးမြင့်ကျော်ဦးမြတ်သူနဲ့ Channel Production ရှင်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life season တော့ဒီမှာပဲကျွန်တော်ကိုပြီးပါ
ပြည်ရင်းမြောက်ပိုင်းကဆက်ပြီးတော့တန်ဆွဲနေပါလေအခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုတော်ခင်မျိုးတက်ကြီးညာပါလိမ့်မယ
်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ရင်ဂျာပြဿနာဆန်ရသတင်းရေးသားမှုတွေကြောင့်ချင်းချခန့်နေရတဲ့ Writers သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာသမရဥဝင်းမြင့်ပြည်တံလွန်ချင်းချမ်းသာကွယ်အမိနဲ့မေးလာခုနှစ်ရနေမှာအင်းစိန်ထောင်ကနေပြန်ပြီးတော့လွတ်မြောက်လာပါပြီ။သူတို့နှစ်ဦးကလည်းပြန်လည်လွတ်မြောက်လာတာအတွက် American 2သမရ Mike Pence ကကြိုးစားလိုက်ပြီးခိုင်မာအားကောင်းတဲ့ဒီမိုကရေစီစနစ်အတွက်သတင်းလွတ်လပ်ခွင့်နဲ့ဘာသာရေးလွတ်လပ်ခွင့်ကမရှိမဖြစ်ဖြစ်နေတယ်လို့ပြောခဲ့ပါတယ်။2016 American သမရရွေးကောက်ပွဲမှာရုရှားခြားဝင်နှောက်ယှက်မှုနဲ့ပတ်သက်ပြီးကာလကြာရှည်စုံစမ်းအားကနေလွတ်တာမှတ်တွေအယုံပြောင်းဖို့ချိန်တန်ပြီလို့အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကပြောကြားလိုက်ပါတယ်။ Mitch McConnell ရဲ့ပြောဆိုချက်ပေါ်မှာထိတ်တန့် Democratic တွေကချက်ချင်းတုံ့ပြန်ခဲ့တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကတော့ဒါဒီကိစ္စမပြီးပြတ်သေးဘူးလို့ပြောပါတယ်။ရခိုင်ပြည်နယ်ရသေးရောင်မြို့နယ်ကြောက်တန်းကြီးရွာမှာတပ်မတော်ဖမ်းဆီးဆစ်ဆင်းမှုခံရသူတွေရဲ့6ဦးသေဆုံးခဲ့ရမှုတွေမြန်မာအာဏာပိုင်တွေနေနဲ့လွတ်လပ်တဲ့စုံစမ်းဆစ်ဆင်းမှုတွေလုပ်တင်တယ်လို့ Human Rights Watch လူခွင့်ရေးဖွဲ့ကြီးကပြောကြားလိုက်ပါတယ်။ဆေးကြောက်ဆိုက်ပျိုးမှုနဲ့ပြီးခဲ့တဲ့သတင်းပတ်တုန်းကအဖမ်းခံနေရတဲ့ American စီးပွားရေးသမား John Frederick Todoroki ကိုမန်နေတိုင်းမြင်းကြံခံကတရားရုံးမှာချုပ်မဲ့ရမန်ရက်တိုးခဲ့ပါတယ
်။ဟုတ်ကဲ့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုတော်ခင်မျိုးသက်ကြီးညာပေးခဲ့တာကျေးဇူးတင်ပါတယ်ခင်ဗျာ။အခုမနေ့ပိုင်းစီစဉ်ထုတ်လို့ရမှုကတော့ Mac Engine 9ဖြစ်ပါတယ်။အသံပိုင်းဆိုင်ရာ Engineer ကတော့ National Kelly ဖြစ်ပါတယ်။ VOA ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးများတင်ပါတယ်ခင်ဗျာ။ကျွန်တော်ကြောင်းလွန်ပါThank you.
This program has come to you from the Voice of America, Washington.